Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ23ရက်တနင်္လာနေ့ညပိုင်း 9:20 NIT အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအနံလောပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းမာရှင်ကျမတင်ကြီးထိုက်ပါစင်ကာပူအရှေ့ပိုင်းမှာအမေရိကန်ဖြတ်သင်းမော့နဲ့ကုန်သင်းမော့တို့တိုက်မိတာမှာအမေရိကန်ရဲတပ်သား10ဦးပျောက်ဆုံးနေပြီး5ဦးဒဏ်ရာရရှိထားပါတယ်။ရုရှားနိုင်ငံတွင်းကအမေရိကန်ယာယီပြည်ဝင်ခွင့်ရှောက်ထားမှုအလုံးကိုစက်တင်ဘာလအထိရပ်ဆိုင်မယ်လို့ရုရှားဆိုင်ရာအမေရိကန်တယုံကကြေညာပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ကလေးစစ်သားဘွားကအတွေ့အကြုံကိုပြန်ပြောင်းပြောပြတဲ့အတွက်ဆိုပြီးကိုအောင်ကိုထွေးကိုနိုင်ငံတော်အကြီးအကျယ်ပြည်စင်မှုနဲ့ဖမ်းဆီးထားတာကိုပြန်လွှတ်ပေးဖို့ HRW အဖွဲ့ကတောင်းဆိုလိုက်ပါတယ်
။ The International Community, UNICEF, the UN Secretary General's Office in New York and others to demand that
HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson မှာရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါ။ဒါအပြင်တေဆုံးသူ32ဦးနဲ့ကူးစက်ခံရတယ်လို့တန်ရရှိသူ800ကျော်နေပြီဖြစ်တဲ့ယာတီတုတ်ခွေယောဂါလက်ရှိအခြေအနေနဲ့မြန်မာအာကစားသမားတွေဝင်ရောက်ရှင်ရနေတဲ့မလေးရှားနိုင်ငံမှာအင်ရှင်အဖြစ်လက်ခံကျင်းပတဲ့အရှိတောင်အာရှအာကစားပြည်မွေးသတင်းတွေကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။အခုတော့ဒီကနေ့ညပဲထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်။
မလက္ခရေလက်ကြားအနီးစင်ကာပူနိုင်ငံရဲ့အရှိတ်မှအမေရိကန်ရေတပ်ဖြတ်သင်းမော USS JOS McGain ရဲ့ကုန်သင်းမော်တစ်စင်းကိုတိုက်မိခဲ့ပြီးတဲ့နောက်အမေရိကန်ရေတပ်သား10ဦးပျောက်ဆုံးနေပြီး5ဦးထိခိုက်ဒဏ်ရာရထားတဲ့အကြောင်းထုတ်ပြန်ထားပါတယ်။အမေရိကန်ရေတပ်ဖြတ်သင်းမော်နဲ့ Liberia အလန်တင်သင်းမော် Elnick MC တို့ဒေသစံတော်ချိန်မနက်ပိုင်း 6:00 မိနစ်20လောက်မှာတိုက်မိခဲ့တာလို့အမေရိကန်ရေတပ်အမှတ်ခွန်တပ်ဖွဲ့ကဒီကနေ့တနင်္လာနေ့အစောပိုင်းမှာကြေညာချက်ထုတ်ထားပါတယ်။အမေရိကန်ရေတပ်ရဲ့ USS JOS McGain ဖြတ်သင်းမော်ကပုံမှန်ဆောင်ရွက်နေကြဖြစ်တဲ့စင်ကာပူစိတ်ကမ်းကိုစိုက်တက်ဖို့ဥတီခုံမောင်းချိန်မှာအခုလိုတိုက်မိတာပါဖြတ်သင်းမော် USS JOS McGain ကပျက်စီးသွားတယ်လို့ကြေညာချက်မှာဖော်ပြပါတယ်ဒါပေမဲ့စင်ကာပူစိတ်ကမ်းကိုတော့ဥတီခုံမောင်းနိုင်ခဲ့ပါတယ်အမေရိကန်ဖြတ်သင်းမော်နဲ့တိုက်မိခဲ့တဲ့ Elnick ဂုံတင်သင်းမော်လည်းပျက်စီးခဲ့ပေမဲ့သင်းမော်သားတွေတော့ထိခိုက်ဒဏ်ရာရမှုမရှိဘူးလို့စင်ကာပူပင်လယ်ရေကြောင်းနဲ့စိတ်ကမ်းအာဏာပိုင်အဖွဲ့ကပြောပါတယ်အမေရိကန်ဖြတ်သင်းမော့ကဒဏ်ရာရခဲ့သူရေတပ်သားတွေကိုကုသမှုပေးဖို့လိုအပ်နေတယ်လို့အမေရိကန်ရေတပ်အမှတ်ခွန်တပ်ဖွဲ့ကပြောပါတယ်။စင်ကာပူရေတပ်နဲ့ကမ်းခြေဆောင်တပ်တို့ကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီဆောင်ရွက်ပေးနေပါတယ်။ USS McGain မော့ကရေတပ်သားတွေအတွက်ဆုတောင်းမြတ်တာပို့တာပါကြောင့်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတွစ်တာမှာရေးသားဆုတောင်းထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ရဲ့မဟာဗျူဟာကိုဒီကနေ့တနင်္လာနေ့ညမိန်ခွန်းတွင်မှခြားပြပြောဆိုသွားမှာဖြစ်ပါတယ်။သမ္မတထရမ့်မှာဝါရှင်တန်မြို့အပြင်ဘက်ကဖို့ဒ်မာယာစစ်ခြေဆိုင်စခန်းကနေတနင်္လာနေ့ည9:00မှာမိန်ခွန်းပြောကြားသွားမှာဖြစ်တယ်လို့အင်မီရောရဲ့ကြေညာချက်မှာပြောထားပါတယ်။သမ္မတထရမ့်မှာအာဖဂန်နိုင်ငံနဲ့ပတ်သက်တဲ့မဟာဗျူဟာအတစ်ကိုချမှတ်ခဲ့တယ်လို့လည်းအမေရိကန်ကာကွယ်ဝန်ကြီးဂျိမ်းမက်တစ်ကတနင်္ဂနွေနေ့ကပြောကြားခဲ့ပေမဲ့အသေးစိတ်ကိုတော့ပြောကြားသွားခဲ့ခြင်းမရှိပါဘူး။ဒီမဟာဗျူဟာကအာဖဂန်နစ္စတန်နိုင်ငံတစ်ခုတည်းသာမကတောင်အာရှမဟာဗျူဟာတစ်ခုလုံးဖြစ်တယ်လို့ကာဝေးဝန်ကြီးမက်တစ်ကပြောပါတယ်။အမေရိကန်တပ်ဖွဲ့အနေနဲ့သူတို့ရဲ့တာဝန်တွေကိုဆက်လက်လှုပ်ဆောင်သွားဖို့မျှော်လင့်ထားတယ်လို့အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်စစ်တပ်ရဲ့ဗိုလ်ချုပ်ကြီးဂျွန်နီကောဆန်ကလည်းအရေးမှပြောကြားခဲ့ပါတယ်။ကျွန်တော်အနေနဲ့ခမရောင်းနဲ့အတူရှိနေမှာဖြစ်တယ်လို့တနင်္ဂနွေနေ့ကပြုလုပ်တဲ့အာဖဂန်ကြီးတပ်ရဲ့အထူးစစ်စင်ရေးတပ်စတင်တဲ့အခမ်းအနားမှာသူကပြောကြားသွားခဲ့ပါတယ်ခင်ဗျာ။
ရုရှားနိုင်ငံတွင်ကအမေရိကန်ပြည်ထောင်စုအတွင်းယာယီနေထိုင်ခွင့်ဗီဇာတွေထုတ်ပေးမှုအလုံးကိုလာမယ့်ဗုဒ္ဓနေ့ကစလို့စက်တင်ဘာလ1ရက်နေ့အထိကျက်မယ်လို့မော်စကိုမြို့တော်အမေရိကန်တယုံကထုတ်ပြန်ပါတယ်။အမေရိကန်တာဝန်တန်းအရေးအတွက်ကိုရုရှားဆိုရဘက်ကကန့်သတ်မှုကြောင့်အခုလိုဖြစ်လာရတာလို့အမေရိကန်တယုံကပြောဆိုထားပါတယ်။ရုရှားနိုင်ငံတဝန်းကအမေရိကန်ပြည်ထောင်စုအတွင်းယာယီနေထိုင်ခွင့်ဗီဇာရှောက်ထားမှုတွေအလုံးကိုဩဂုတ်လ23ရက်နေ့မှာဆိုင်းငံ့မှာဖြစ်တဲ့အကြောင်းမော်စကိုကအမေရိကန်တန်ယုံမှာတော့လာမယ့်စက်တင်ဘာလ1ရက်နေ့မှာပြန်လည်စတင်ဆောင်ရွက်ပေးမှာဖြစ်တဲ့အကြောင်းနောက်အမေရိကန်ကောင်စစ်ဝင်ယုံနေမှာတော့အမေရိကန်ပြည်ဝင်ခွင့်ဆောင်ရွက်ချက်တွေကိုအကန့်အသတ်မရှိဆိုင်းငံ့ထားမဲ့အကြောင်းဒီကနေ့တနင်္လာနေ့တို့တန်ယုံကြေညာချက်ကဖော်ပြပါတယ်ရုရှားနိုင်ငံတွင်းကအမေရိကန်ယာယီပြည်ဝင်ခွင့်အတွက်ရည်ချင်းပေးထားတာဒီအလုံးကိုလည်းဖြတ်သိမ်းမဲ့အကြောင်းကြေညာချက်ကဖော်ပြထားပါတယ်ရှင်
American and Angoria, Sayaja, Buddha, see, Elitim, Mujigo, Dignit, and Nila, Nima, Satin, Library, Tame, Pigan, Nikan, a sign or top of Yito, your Lena Korea, Rigoba, Shocha, Tavare, American and Angoria, Nissan, Nuya, the Dima, Pilote, Uchi Freedom, Guardian, Buddha, see, Elitim, Mugara, Yakoria, Bagat, Kailana, and Jirigo, Computer Net, Panitabi, Dichinigo, Balo, Tongan, Kind to him, less rare, a poor, see, Simangani, Chama, Bido, Buwansis, and Yego, Chetam, and Legion, Apibari. South Korea, Tapawan, Adon, and to American Tapawan, the town control, Naya, Pawan, Lichin, Maba, Pigger, Nitonga, American Tapawan, the town where Pawan, Lichin, and Apibari. See, Sanya, Sente, Shini, the to a Gulu, Kugan, Kago, Sanya, see, Lichin, Muri, Lua, Delu, Seba, Gong, Niga, Lita, Piosu, Gajavarek, Mia.
ဒီဝေအမေရိကန်အသံညပိုင်းမြမပါတာစစ်စစ်လေးကိုညပိုင်း9:00ကနေစတင်လိုက်အထိ92မီတာ20လေးကီလိုဟတ်စ်နဲ့39ခွန်9 92မီတာ20ကကီလိုဟတ်စ်တက်တက်96 92မီတာ30နဲ့ကီလိုဟတ်စ်96ရှိရှင်9နဲ့စနေနေ့တနင်္ဂနွေနေ့တွေမှာတိုင်းလက်မီတာ190ကီလိုဟတ်စ်တင်9ခွန်9ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြည့်ညာနေပါတယ်ရှင်စပိန်နိုင်ငံဘာစီလိုနာမြို့မှာပြီးခဲ့တဲ့ကြာသပတေးနေ့ကလူ73ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုအတွင်းလူအုပ်ထဲကိုကားနဲ့ဝင်တိုက်တဲ့သူဟာအသက်22နှစ်အရွယ်မော်ရိုကိုနိုင်ငံသားဖြစ်တယ်လို့စပိန်အာဏာပိုင်တွေကမှတ်ယူထားပြီးအဲ့ဒီလူဟာဒီအကြမ်းဖက်တိုက်ခိုက်မှုမ အပူရကွတ်ဖြစ်တဲ့ဆိုတာကိုအချက်လက်အားလုံးကညွှန်ပြနေတယ်လို့ကာတလန်ပြည်ထရေးဝန်ကြီးကရေဒီယိုကိုပြောပါတယ်ဒီတိုက်ခိုက်မှုအတွင်လူတရာကျော်တန်ရာရပါတယ်အပူရကွတ်ဟာစပိန်နိုင်ငံမှာရှိနေလာမရှိဘူးလားဆိုတာကိုသူတို့မသိဘူးလို့လည်းအာဏာပိုင်တွေကပြောပါတယ်စပိန်ရဲ့တပ်ဖွဲ့ကတန်လျာရှိသူ၄ဦးကိုဖမ်းဆီးထားပြီးချန်နယ်သူတွေကတော့ရဲကပြစ်ခတ်ဖမ်းဆီးမှုအတွင်သိဆုံးခဲ့တယ် ာဖြစ်ပါတယ
်ရုရှားနိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးအနာတိုလီအန်တိုနော့ဖ်ကိုအမေရိကန်ဆိုင်ရာရုရှားသံမတ်တစ်ဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်ကခန့်အပ်လိုက်ပါတယ်အမေရိကန်ဆိုင်ရာရုရှားသံမတ်ကြီးဖြစ်6နှစ်ကျော်ကြာတောင်းဝန်ထမ်းဆောင်ခဲ့တဲ့ဆာဂေးကစ်လီယက်ရဲ့နေရာကိုစားထိုးတာဖြစ်ပါတယ်ဒေါနယ်ထရန့်အနိုင်ရယေကူညီတဲ့အနေနဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားအစိုးရဂျာဝင်နောက်ဆက်ခဲ့တယ်လို့အမေရိကန်ထောက်လိုင်းအဖွဲ့အစည်းတွေကကောက်ချက်ချထားတာနဲ့အတူအမေရိကန်ရုရှားဆက်ဆံရေးကစီးရေးခေတ်ကာလနောက်ပိုင်းအနေဆုံးကိုရောက်ရှိနေတာဖြစ်ပါတယ်ရုရှားဘက်ကတော့ရွေးကောက်ပွဲကိုမနှောက်ယှက်ခဲ့ဘူးလို့ညှင်းဆိုထားပါတယ်ဒေါနယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့ကတော့ရုရှားတို့နဲ့တရားမဝင်ပူးပေါင်းကြံစည်မှုတွေရှိခဲ့လားဆိုတာကိုလည်းအထူးစုံစမ်းရင်မူရောဘတ်မူလာကရာဇဝတ်မှုဆိုင်ရာစုံစမ်းမှုအဖြစ်စုံစမ်းနေတာဖြစ်ပါတယ်ဒီကောက်ပွဲမှာရုရှားတို့ဝင်ရောက်နောက်ဆက်ခဲ့မှုနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံတွင်စုံစမ်းစစ်ဆေးမှုတွေကိုအမေရိကန်သမ္မတဒေါနယ်ထရမ့်ကအောက်လန်နီနဲ့တိုက်ခိုက်မှုလို့ပြောဆိုပြီးတော့ပယ်ချခဲ့ပါတယ်ခင်ဗျာ
ဒီကနေ့ဩဂုတ်လ21ရက်နေ့မှာနှစ်ပေါင်း69နှစ်အတွင်းအမေရိကန်ပြည်ထောင်စုတဝန်းကနေရအတော်များများမှာကြုံတော့ကြုံခဲနေအပြစ်ချက်တာကိုတွေ့မြင်ကြရမှာဖြစ်ပါတယ်နေအပြစ်ချက်တာကိုကောင်းကောင်းတွေ့မြင်ကြရမယ်နေရာတွေစီကိုမနေ့တနင်္ဂနွေနေ့ကဆက်လို့လူတွေတွားရောက်ချပြီးတဲကိုကန်ဈေးနှုန်းတွေလည်းတက်ကုန်ပါတယ်နေချက်တာကိုကြည့်ဖို့အထူးပြုလုပ်ထားတဲ့မျက်မှန်လေးကိုမျှဝေကြတာမှလည်းမလုံမလောက်ဖြစ်ခဲ့တဲ့အတွက်လူတော်များများကအင်တာနက်အွန်လိုင်းပေါ်ကနေဝယ်ယူခဲ့ကြပါတယ်။အမေရိကန်မြောက်ဖက်ချန်ဒေသတစ်ခုလုံးနေအပြည့်ချက်မှဖြစ်ပြီးဒေသစံတော်ချိန်နေ့လယ်12နာရီမှစတင်မှဖြစ်တယ်လို့အမေရိကန်အာကာသအေဂျင်စီအဖွဲ့ NASA ကပြောဆိုထားပါတယ်။ပြည်နယ်ပေါင်း14ပြည်နယ်မှာအမှောင်တုဖုံးလွှမ်းမှုကို2မိနစ်အထိကြုံကြရမှဖြစ်တယ်လို့လည်းပြောပါတယ်။နေပြည့်ချက်တာကိုအကြဆုံးကြုံရမယ်နေရာကတော့ကန်တက်ကီပြည်နယ်ဟော့ပကင်းဘီလ်မြို့မှာဖြစ်ပြီးဒေသစံတော်ချိန်နေ့လယ်တနာရီ24မိနစ်မှာစတင်မှာဖြစ်ပြီးတော့9မိနစ်အထိကြာမြင့်မှာဖြစ်ပါတယ်။ဒီကနေ့နေပြည့်ချက်တာနဲ့နေတဝက်ချက်တာကိုကြုံတွေ့ရမယ်နေရာဒေသတွေကတော့အမေရိကတိုက်အလဲဘဟုနေရာ၊မြောက်အမေရိကနဲ့တောင်အမေရိကနေရာတွေမှာရှိတဲ့သူတွေဖြစ်ပါတယ်ရှင
်။မလေးရှားနိုင်ငံမှာကျင်းပနေတဲ့ရှေးတောင်အာရှအကစားပြိုင်ပွဲဘောလုံးဝင်မှာတော့မြန်မာအသင်းနဲ့မလေးရှားအမျိုးသားအသင်းတို့အခုကစားနေကြပါတယ်အခုဆိုရင်ပွဲပြီးကနီးပြီးဖြစ်ပါတယ်နာကျင်ချိန်ဘူကိုရောက်နေပါပြီ Malaysia ting a agu chay ma tonggu dgu ne miyama tinggu nai ni baare. Malaysia ga miyama gu patama bai ma nago tuen biro patama bai ma nago us nago gomisi ne usao ni ra phe baare. Dutiya bai ma ra Malaysia ga nao dgu tuen biro miyama bak ga dgu gu ro taisa mu tan bai ga bwe bi ga ni ma tuen a phe baare. Agu chay ti do Malaysia ne miyama gan ni rong me phe biro. Miyama tuen bak ga chiba gu ya nai mu ro a te dan chu za ni me agu chay ti nao ta ta biro gu ri ma tuen nai di bao kumya.
ကမ္ဘာပေါ်မှာအနက်အစိုးဆုံးပန်းတပွင့်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကဘော့တနစ်ဂါရင်ရုပ်ခပေးတာဥယျာဉ်ထဲမှာပွင့်နေပါတယ်ကော့ပ်စ်ဖလာဝါလို့ခေါ်တဲ့ဒီအလောင်းပန်းရဲ့အနက်ကိုအသားဖုံးနဲ့အမိုက်ပုံနဲ့နေနှိုင်းရှင်ကြတာပါအလောင်းပန်းပွင့်နာကိုလာကြည့်သူတွေကတော့ပန်းပွင့်ကလှသလောက်အနက်ကလည်းဆိုးလာပါတယ်လို့မှတ်ချက်ပေးကြပါတယ်အင်ဒိုနီးရှားနိုင်ငံဆူ ပထမဆုံးပွင့်နာပါအလောင်းပန်းမင်တရားစင်ကျော်ရှိတဲ့ဝါရှင်တန်ဘော့တနစ်ဂါဒင်းနယ်ကနောက်ထပ်နှစ်ပွင့်ထပ်ပွင့်အောင်မှာမို့တခါဆိုရင်မြောက်အမေရိကမှာပထမဆုံးအကြိမ်ဖြစ်အလောင်းပန်း၃ပွင့်တပြိုင်တည်းပွင့်လာဖြစ်ပါတယ်။ 1886ခုနှစ်မှာစတင်တွေ့ရှိခဲ့တဲ့ဒီပန်းမင်ဟာအမြင့်ပေ12ပေအထိကြီးထွားနိုင်ပြီးတော့ပန်းပွင့်နေတဲ့မှာလဲအကြီးဆုံးပန်းပွင့်တစ်မျိုးဖြစ်ပါတယ်။ ပြင်သစ်နိုင်ငံစိတ်ကမ်းမြို့မာဆင်းမှာဒီကနေ့တနင်္လာနေ့ဘတ်စ်ကားမှတ်တိုင်ကခီးတယ်တွေစောင်းဆိုင်းရနေရာကိုဘင်္ဂါဒစီနဲ့ဝင်တိုက်ခဲ့တာကြောင့်အမျိုးသမီးတဦးသေဆုံးခဲ့ရပြီးဒီကိစ္စဟာရည်ရွယ်ချက်ရှိရှိဝင်တိုက်ခဲ့သလားဆိုတာကိုရဲဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။ဝင်တိုက်ခဲ့တဲ့ကားကဒီမကတိုင်ငယ်အစောပိုင်းမှာလဲအနီးအနားကကားမှတ်တိုင်တစ်ခုကခီးတယ်တွေနားခို
တင်လာနေညပဲထိတ်တန့်ရောက်သတင်းတွေကိုမှတင်ပေးထိုင်တဲ့ကိုရနိုင်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာပေါ်မစ.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA ဘာမစ.news မှာလွှင့်နေတဲ့အခြေအနေတပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်
ကလေးစစ်သားဖြစ်ခဲ့သူကိုအောင်ကိုထွေးကိုဖမ်းဆီးထားတာကနေအမြန်ဆုံးပြန်လုပေးဖို့ကုလသမဂ္ဂအနေနဲ့တောင်းဆိုဖို့HRW လူ့အခွင့်အရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။အရက်ဖေလွတ်လပ်တဲ့အာရှအသံမြန်မာဌာနကနေတင်ဆက်ခဲ့ပါတယ်။ဒီအစီအစဉ်မှာကလေးစစ်သားဖြစ်တာဝန်ထမ်းဆောင်စဉ်ကဒုက္ခရင်းနဲ့ရင်ဆိုင်ခဲ့ရပုံကိုကိုအောင်ကိုထွေးကစီးစစ်ဆက်ဆက်မြင်တာအောင်ပ မပြူတာကိုပြတ်တာဖြစ်ပြီးကိုအောင်ကိုထွေးကိုအမြန်ဆုံးပြန်လွှတ်ပေးဖို့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တောင်းဆိုဖို့ HRW လူခွင့်ရေးအဖွဲ့အာရှရေးရလက်ထောက်ညွှန်ကြားမှု Bill Robertson ကတိုက်တွန်းလိုက်ပါတယ
် The international community, UNICEF, the UN Secretary General's office in New York,
နိုင်ငံတကာအသိုင်းအဝိုင်း UNICEF ကုလသမဂ္ဂကလေးများရောင်းမငွေဖွဲ့နယူးယောက်ကကုလသမဂ္ဂအတွင်းမှုချုပ်ယုံအနေနဲ့အောင်ကိုထွေးကိုဖမ်းဆီးထိန်းသိမ်းထားရကနေပြီးတော့ချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုပေးကြဖို့တိုက်တွန်းပါတယ်။ဒီလိုမျိုးဆွဲချက်တင်တာဟာဘာမှကြိုးကြောင်စီလျော်မှုမရှိသလိုပဲသူ့အနေနဲ့သူ့ဘာတွေဂျင်းဆိုင်ကြုံတွေ့ရတယ်ဆိုတာကိုပြန်ပြောတာကြောင့်မလို့ဖမ်းဆီးလိုက်တာဟာအဓိပ္ပာယ်လုံးဝမရှိပါဘူး။သူ့ဘော်မှာဆွဲချက်တင်သူအနေနဲ့ရောမြန်မာတပ်မတော်အနေနဲ့ဒီလုပ်ရအတွက်ရှက်တင်ပါတယ
်။ဩဂုတ်လ16ရက်နေ့ညပိုင်းမှာကွန်ဂိုထွေးကိုပုံမှန်905ခနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့လုံခြုံရေးရဲတပ်ဖွဲ့ဝင်20ကျော်နဲ့လာရောက်ဖမ်းဆီးတာဖြစ်တယ်လို့ကိုအောင်ကိုထွေးရဲ့အမဖြစ်သူမန်နေဇာထွန်းကပြောပါတယ်။တရားလူကတော့ဒုတိယဗိုလ်မှူးကြီးမျိုးမြင့်အောင်ဖြစ်တယ်လို့လည်းသူကပြောပါတယ်။ကိုအောင်ကိုထွေးကိုဩဂုတ်လ19ရက်နေ့နေ့လယ်ပိုင်းအထိတကုံမြို့သစ်စိတ်ကမ်းမြို့နယ်ရဲစခန်းမှာဖမ်းဆီးထားပြီးညနေပိုင်းမှာတော့အင်းစင်အချင်းထောင်ကိုပို့လိုက်ပြီးလာမယ့်စက်တင်ဘာ1ရက်နေ့မှာတော့တကုံမြို့သစ်စိတ်ကမ်းမြို့နယ်တရားရုံးမှာပထမဆုံးအကြိမ်ဖြစ်ရုံးထုတ်စစ်ဆေးမှာပါ။အခုလိုမျိုးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ကန့်တတ်တဲ့ဥပဒေမျိုးဖျက်သိမ်းပစ်ဖို့အစိုးရအနေနဲ့ဆောင်ရွက်တင်ကြောင်းဖေရော်ပါဆင်ကထောက်ပြပါရယ
် This action by the Myanmar army is a slap in the face
မြန်မာစစ်တပ်ရဲ့ဒီလုပ်ရဟာအခြေအနေကိုခြုံငုံပြီးတော့မစင်စားဘဲနဲ့စင်းတဲ့ကနေပဲပယ်ဖျက်ပစ်လိုက်တဲ့နိုင်ငံကြီးဝန်ကြီး Restellison ဆုံးဖြတ်ချက်ကိုအတိမတ်မပြုကြောင်းပြလိုက်တာပါစစ်တပ်အနေနဲ့ဖိနှိပ်မှုတွေနောက်ကလေးစစ်သားစုဆောင်းမှုတွေဆက်လုပ်နေတာကြောင့်အဲ့ဒီစီးရင်တဲ့ကနေပြီးတော့မြန်မာနိုင်ငံကိုပယ်ဖျက်မပေးဘူးပြောဆိုခဲ့ပေမဲ့ကျွန်တော်တို့ရဲ့အကြံပေးမှုကိုနိုင်ငံကြီးဌာနကလက်မခံခဲ့ပါဘူး။ဒ ဒါဟာတမရော့အနေနဲ့ဒီလိုမျိုးဖမ်းဆီးမှုတွေဆက်လုပ်နေလဲဘာမှမဖြစ်ဘူးဆိုတဲ့အရေးရောမျိုးပြသလိုက်တာဖြစ်တာကြောင့်အခုလိုဖမ်းဆီးမှုတွေထပ်ဖြစ်လာတာပါ။
လွန်ခဲ့တဲ့ဇွန်လကုန်ပိုင်းကထုတ်ပြန်ခဲ့တဲ့အမေရိကန်အစိုးရရဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစည်းအဝေးခန်းစာမှာတော့မြန်မာနိုင်ငံကိုလူကုန်ကူးမှုတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုလုံးဝမရှိတဲ့နိုင်ငံ TR3 အဆင့်ကနေစောင့်ကြည့်ခံနိုင်ငံ TR2 အဆင့်ကိုပြောင်းလဲသတ်မှတ်ပေးလိုက်ပါတယ်။ကလေးစစ်သားစုဆောင်မှုတွေရော့ကျသွားအောင်မြန်မာအစိုးရအနေနဲ့ဆောင်ရွက်တာကြောင့်တိုးတက်မှုတွေရှိတယ်ဆိုပြီးအဲဒီလိုအဆင့်ပြောင်းလဲသတ်မှတ်ပေးလိုက်တာပါ။ဒါပေမဲ့လည်းဒီလိုပြောင်းလဲပေးဖို့မတင်သေးကြောင်းလူခွင့်အဖွဲ့တွေကထောက်ပြပြောဆိုနေတဲ့ကြားမှာပဲအမေရိကန်အစိုးရကမြန်မာနိုင်ငံကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေပြည့်ဖြတ်ပေးလိုက်ပါတယ်။ Phil Robertson က
Why is a law like 505B still on the books?
ဖြစ်တော်နေ့အလုံးမှာနိုင်ငံရေးကျင်းသားဟောင်းအများပြပါတဲ့ Democratic Party တရက်ကအများစုဖြစ်နေတဲ့အချိန်မှာဒီဥပဒေဘာကြောင့်ဆက်ပြီးတော့တည်ရှိနေလဲဆိုတာကမေးခွန်းထုတ်စရာပါ။ NLD အနေနဲ့ဒီလိုမျိုးဥပဒေမျိုးကိုဖျက်သိမ်းဖြစ်ဖို့လွန်ခဲ့တဲ့တစ်နှစ်ကျော်တည်းကဥတီလှုပ်ဆောင်သင့်ပါတယ်။ဒီဥပဒေရှိနေသမျှတမရော်ကဆက်ပြီးတော့အသုံးချနေပြီးတော့သူတို့ဘက်မှစန့်ကျင်သူမှန်သမျှကိုဒီဥပဒေအသုံးပြုပြီးတော့ဆက်ဖိနှိပ်သွားမှာပါ။ဒါကြောင့်မို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့အစိုးရကဒီလိုမျိုးဥပဒေမျိုးဖျက်သိမ်းဖြစ်ဖို့နဲ့ကိုယ့်ဘဝအကြောင်းပြောပြလို့ဆွဲချက်တင်ဖန်ဆီးခံရသူတွေကိုလွှတ်ပေးဖို့အလုံးကဝိုင်းပြီးတော့တောင်းဆိုသင့်ပါတယ်။
ကွန်ဂိုထွေးရာ2005ခုနှစ်အသက်16နှစ်အရွယ်မှာနေပြည်တော်ကနေရန်ကုန်ကိုပြန်လာရန်ကုန်ပူရာကြီးမှာကလေးစစ်သားဖြစ်မတရားဖမ်းဆီးပြီးစစ်သားစုဆောင်ရေးတပ်ဖွဲ့ကိုပို့ဆောင်ခံရပါတယ်ဒီနောက်စစ်တပ်ကနေတခြားသူနဲ့အတူထွက်ပြေးလာချိန်မှာအတူထွက်ပြေးသူတဦးကဆိုင်ငယ်ပိုင်ရှင်တဦးကိုတပ်ဖြတ်ပြီးအဲဒီဆိုင်ငယ်နဲ့ထွက်ပြေးလာခဲ့ပြီးတဲ့နောက်ပြန်ဖမ်းဆီးခံရပါတယ်အဲဒီနောက်မှာတော့တီတန်တသက်တကြွန်းထောင်နှံ10နှစ်အထိပြောင်းလဲကြခံခဲ့ရပြီးတဲ့နောက်ဇလိုင်လာဇန်းပိုင်းကမန္တလေးဥပိုလ်ထောင်ကနေပြန်လွတ်မြောက်လာတာပါပုံမှန်905ခအရာပြစ်မှုထင်ရှားရင်တော့ကွန်ဂိုထွေးဟာထောင်နဲ့နှစ်နှစ်ထိကြာခံမှာဖြစ်ပါတယ်ခင်ဗျာ
ကွန်အောင်ပါရှင်ခုတော့ရာဒီတုတ်ကွေးရောဂါအခြေအနေဆက်ပါမယ်မြန်မာနိုင်ငံမှာ H1N1 ရာဒီတုတ်ကွေးရောဂါပိုးစတင်ဖြစ်ပေါ်ခဲ့တဲ့တလတာကြာမြင့်ချိန်ဒီကနေ့ထိ H1N1 ကြောင့်သေဆုံးသူပေါင်း32ဦးထိရှိသွားပြီဖြစ်ပြီးရောဂါပိုးသေရှိသူပေါင်းကတော့304ဦးနဲ့ပိုးရှိတယ်လို့တန်ရရှိသူပေါင်းကတော့100ကျော်သွားပြီဖြစ်ပါတယ်မြန်မာနိုင်ငံအပါအဝင်အင်းလင်းချင်းနိုင်ငံတွေမှာလည်းဒီ H1N1 ရောဂါကူးစက်ဖြစ်ပေါ်နေတဲ့အတွက်ရောဂါကူးစက်ပြန့်မမှုမမြန်ဆန်အောင်မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကတနင်္ဂနွေလုံးအတိုင်းအတာနဲ့ကာကွယ်ရေးလုပ်ငန်းတွေဆောင်ရွက်နေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်အသေးစိတ်ကိုတော့မဆုမျိုးကတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ကချင်ပြည်နယ်နဲ့ကယားပြည်နယ်ကနေလွဲလို့ကြံပြည်နယ်နဲ့တိုင်းအသီးသီးမှာ H1N1 ရာသီတုတ်ကွေးရောဂါကြောင့်ပြီးခဲ့တဲ့လဇူလိုင်လ22ရက်နေ့ကနေဩဂုတ်လ22ရက်နေ့အထိတလတာအချိန်အတွင်းမှာတေဆုံးသူလူနာပေါင်းက32ဦးထိရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးကသတင်းထုတ်ပြန်လိုက်ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့ H1N1 ရာသီတုတ်ကွေးရောဂါတန်လျာရှိသူအဖြစ်ဆေးရုံတက်ရောက်ကူတာနေသူပေါင်းက116ဦးထိရှိပြီး H1N1 ပိုးတွေ့ရှိသူကတော့304ဦးထိရှိနေပြီဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေ့ဩဂုတ်လ22ရက်နေ့ဆိုအောင်ပေါ့နော်ဒီနေ့မွန်လနဲ့နာယူထိရတော့တက်ဆုံးသူတဦးထပ်တော့ပါတယ်32ဦးပေါ့ပိုးတွေ့သူပေါင်းက304ဦးပေါ့ပိုးတွေ့သူပေါင်း H1N1 ဆေးရုံတရားကြက်တဲ့ဒီရင်းထံအသက်ရှင်လက်ညောင်းပိုးဝင်ရောဂါလက္ခဏာနဲ့ပြတဲ့ဦးရ116ဦးပ
ါဩဂုတ်လ22ရက်နေ့အထိထုတ်ပြန်ချက်အရရန်ကုန်တိုင်းကတော့ယောဂါကူးစက်မှုအဖြစ်အများဆုံးဖြစ်ပြီးယောဂါလက္ခဏာပြသူပေါင်းက300ကျော်အထိရှိပါတယ်ယောဂါကူးစက်ခံရသူပေါင်းက90နီးပါးအထိရှိနေပါတယ်အရာဝတီတိုင်းကတော့သေဆုံးသူ12ဦးအထိရှိပြီးသေဆုံးသူဦးရေကအများဆုံးဖြစ်နေပါတယ်အခုလိုမျိုးတလတာကာလအတွင်းလူ32ဦးအထိသေဆုံးခဲ့ရတဲ့ H1N1 ယောဂါပိုးကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ရေးကျန်းမာရေးဝန်ကြီးဌာနအနေနဲ့ဆောင်ရွက်နေတဲ့အခြေအနေကိုတော့ဒေါက်တာတန်းထွန်းအောင်ကအခုလိုရှင်းပြပါတယ်
။အခြားကျွန်တော်တို့ဘဝဉ္ဇဉ်နိုင်ငံလေးရဲ့ဖြစ်ပွားမှုတွေလည်းဒါရာသီတုတ်ကွေးနဲ့ပတ်သက်ပြီးတော့သေဆုံးမှုတွေရှိပါတယ်။အဲ့တော့ကျွန်တော်တို့ရာသီ moderate transmission ပဲပေါ့ကူးစက်ပြန့်ပွားမှုကအသင့်တင်နဲ့ရှိတယ်ဆိုတာကျွန်တော်ထုတ်ပြန်ထားတယ်။ဆေးရုံရောက်တာနောက်ကျရင်နောက်တစ်ခုကမတက်ကြွန်းသူတွေနဲ့ကူးတာနေရင်တော့နောက်ကျရင်တော့အခြားတစ်ခုကရှိနေမယ်လေ။သေဆုံးမှုကမလွတ်နိုင်ဘူးပေါ့နော်။နောက်တစ်ခုကယောဂအခန်းရှိတဲ့လူတွေကလေးငယ်တွေကိုဝင်ဆောင်တွေဖိုးကြီးဖွားကြီးတွေကြတော့နည်းနည်းဆုံးတက်တယ်
H1N1 ယောဂတုတ်ကွေးယောဂပိုးတွေ့ရှိပေမဲ့တုတ်ကွေးယောဂကြောင့်မဟုတ်ဘဲတခြားယောဂအခန်းကြောင့်သေဆုံးသူပေါင်းကလည်း20ဦးထိရှိသွားပြီဖြစ်တယ်လို့ပြောဆိုထားပါတယ်။အခုလက်ရှိနောက်ဆုံးအခြေအနေအထိကတော့ H1N1 ယောဂပိုးတွေ့ရှိသူလူနာတွေကအတွင်းလူနာတွေကိုတော့ဝေဘာကီအထူးကူဆေးရုံကြီးနဲ့တခြားတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဆေးကုသမှုပေးနေပြီးပြည်ပလူနာတွေကိုလည်းစနစ်တကျကုသမှုပေးနေပါတယ်လို့ကျန်းမာရေးဦးစီးဌာနဒုညွှန်ချုပ်ကပြောပါတယ
်။ဝေဘာကီဆိုရင်အခုဆိုကျွန်တော်2ယောက်ပဲရှိရဝေဘာကီဆိုရင်2ယောက်တခြားတိုင်းနဲ့ပြည်နယ်ဆေးရုံတွေမှာ တင်းနီမှာ34ဦးစုစုပေါင်း36ဦးတယ်ကူတာမှုခံယူနေတယ်ဆေးုံကောင်းမွန်ပြီးတော့ဆေးုံကဆင်းသွားတာ200တူးပြမလူနာက16ဦးပေါ့အဲ့တော့ဆိုတာပိုးတွေတိုင်းလည်းမစိုးရင်ရဘူးဆေးုံမှာဆင်းသွားတာအကောင်းလိုက်ဆင်းသွားတာ200တူးပြမလူနာနဲ့လည်းတော်တော်လာလာနေကူကြတာ16ဦးဆိုတော့အခုတဖေးနဲ့ရော့လာပြီဆိုတာပြပါတယ်
တုတ်ကွေးရောကဖြစ်ပွားနေတယ်လို့တန်တရားရှိရင်ပြည်သူတွေအနေနဲ့ချက်ချင်းပြည်သူဆေးုံနေစီအ мян ကူတာမှုလာရောက်ခံယူကြဖို့ကိုလည်းဒေါက်တာတန်းထွန်းအောင်ကပြည်သူကိုတိုက်တွန်းပါတယ
်အဲ့တော့လူကသတိထားမယ်ရှင်ဆောင်းဆောင်းလေးကျွန်တော်တို့ထုတ်ပြန်ထားတဲ့ဟာလေးတွေကိုလုပ်ဖို့လိုပါတယ်ဒီရာဇီတုတ်ကွေးကြီးနောက်နှစ်တွေလည်းကျွန်တော်တို့မှာရှိအောင်ပဲကျွန်တော်တို့ environment မှာဒီပိုးက2009ဆပ်ပြဇက်ရှိတာလေ2019မှာကျွန်တော်တို့ပြင်ထန်လေးမှုလေးရှိလာတယ်အဲ့တော့ပြည်သူလူအနေနဲ့ကတော့မိမိမှာရာဇီတုတ်ကွေးဆက်ကလက္ခဏာခံစားရတယ်ဆိုတာကိုတန်မြတ်ရှိရင်နှိစက်ရပြည်သူရှင်တွေကိုအချိန်မီကြောက်အကူအညီခံယူလို့ရတယ်48နှစ်တည်းကူရင်သူကလုံးဝကောင်းတယ်48နှစ်တည်းဆေးရုံရောက်မယ်ရှေးတော့မယ်9ရက်တော့မယ်တူစုလူဟာတောက်လိုက်ရင်လုံးဝလည်းကောင်းတယ်ခြားသူဝဲကူဆက်မှုလေးရော့သွားတယ်အဲ့တော့မိမိကိုယ်တိုင်ကစားပြီးတော့သူတက်ရော့ဆက်ပေါ့မိမိကိုယ်တိုင်စားပြီးတော့မှဒီကာကွယ်ရေးနှုတ်ဆက်ချက်တွေကိုတမိုင်းနှုတ်ဆက်အသိပညာပေးနှုတ်ဆက်ချက်တွေကိုလိုက်နာဆောင်ရွက်ဖို့လိုတယ်အင်းအောင်ဇူလိုင်းမိသားစုတိုင်းအူချင်းတယောက်ချင်းလာလိုက်နာမယ်ဒီလိုအဖွဲ့ကြီးတွေလည်းဝိုင်းဝန်းပြီးတော့ဒီဟာကိုပညာပေးမယ်၊လိုက်နာမယ်ဆိုရင်အကုန်လုံးလိုက်နာမယ်ဆိုတော့ဒီရောဂါချက်ချင်းကျပါမယ်
ကျန်းမာရေးဝန်ကြီးဌာနနဲ့အတူတနိုင်ငံလုံးအတိုင်းအတာနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာနအားလုံးနဲ့ပူးပေါင်းပြီးတော့ H1N1 ရောဂါကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြတာဖြစ်ပါတယ်။ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ January 1ရက်နေ့ကနေဩဂုတ်လ20ရက်နေ့ထိထုတ်ပြန်ချက်အရတော့မြန်မာအပါအဝင်တရုတ်၊အိန္ဒိယ၊နီပေါ်၊တိရီလင်္ကာ၊မော်လ်ဒိုက်၊ဘင်္ဂလားဒေ့ရှ်၊ထိုင်း၊မလေးရှား၊ဘူတန်၊အင်ဒိုနီးရှားနိုင်ငံတွေမှာ H1N1 ရောဂါပိုးအမျိုးအစားတူကူးစက်ရောဂါတွေပြန့်ပွားနေတယ်ဆိုပြီးထုတ်ပြန်ထားပါတယ်ရှင်။
မဆူမွန်တင်ပြသွားတာပါရှင်တော်သားရှင်များရှင်မလေးရှားနိုင်ငံမှာအင်ရှင်အဖြစ်လက်ခံကျင်းပတဲ့29ချိန်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံအပါလာရောက်ရှင်ပြိုင်ကျင်းနေကြတဲ့အာဆီယံနိုင်ငံတွေအနေနဲ့အားကစားပြိုင်ပွဲတွေကျင်းပနေတဲ့ကာလအတွင်းအခက်အခဲမျိုးစုံနဲ့ရှင်ဆိုင်နေရတယ်လို့ဆိုပါတယ်အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကပြောပြထားပါတယ်ရှင
်မလေးရှားနိုင်ငံကအင်ရှင်အဖြစ်6ချိန်မြောက်လက်ခံကျင်းပနေတဲ့အရှိတောင်အာရှစီဂိမ်းအားကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကတော့ရောက်ရှင်ပြိုင်ကြတဲ့အားကစားသမားတွေအနေနဲ့တော်ရည်လာရဲ့အခက်အခဲဖြစ်တာတွေစားရည်တော်ရည်တွေတောင်မကနေထိုင်ရေးတွေမှာပါအဆင်မပြေတာတွေရှိခဲ့ပြီးဩဂုတ်18ရက်နေ့ကကျင်းပတဲ့မြန်မာအမျိုးသမီးဘောလုံးအသင်းလဲအင်ရှင်မလေးရှားအသင်းကိုငါးဂိုးပြန့်တဲ့အနိုင်ရတဲ့ပွဲအပြီးမှာတဲခိုရာဟိုတယ်ကိုပြန်ဖို့မဲ့ကအတွက်ရမောင်းမရှိတဲ့အခြေအနေနဲ့ကြုံတွေ့ခဲ့ရပါတယ်ဒီကနေ့မှာတော့မြန်မာစကွက်အသင်းအခမ်းအနားသမားတွေလိုက်ပါစီးနင်းလာတဲ့ဘတ်စကားဟာရင်းနှိုင်းမှုဖြစ်ခဲ့လို့မြန်မာခမ်းအနားသမားအမျိုးသမီးနေဦးဖြစ်တဲ့မအေးအသင်းနဲ့မအီပြုံတို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးပွဲစဉ်တွေကိုရှုဆိုင်ခဲ့ရပါတယ်မလေးရှားနိုင်ငံမှာကျင်းပတဲ့စီကိန်းပြိုင်ပွဲမှာတောက်ရောက်ရှင်ပြိုင်နေတဲ့မြားပြည့်အသင်းရဲ့နိပြဥဇော်ဝင်းထိုက်ကတော့လက်ရှိသူတို့ကြုံတွေ့နေတဲ့အခက်အခဲကိုအခုလိုပြောပါရစေ။အ
ားရောအဲ့လိုမျိုးဆိုကျွန်တော်တို့ဟိုတောင်းခဲ့တဲ့နိုင်ငံနဲ့ဆိုင်တော့ဒီနိုင်ငံရောအားနေရ။အခုကျွန်တော်တို့ကဟိုကျွန်တော်တို့ official practice နဲ့ကျွန်တော်တို့ပြမဟိုပြမဈေးဝယ်ဆိုင်ပြမ20နှစ်ရသလိုချင်းဟိုကျွန်တော်တို့ကနေလေတာဟိုကျွန်တော် lunch ပေါ့ပေါ့နော်ကျွန်တော်မှားတာဗျ။အဲ့မဲ့သူတို့ရောက်တော့ရဲ့နောက်ကြရဗျာနောက်ကြရဆိုတော့ဥမာကျွန်တော်က7နာရီသူတို့ချီဆာပြီးပြင်းနေတယ်ဆိုကျွန်တော်ကပုံမှန်အားဖြင့်ဆို7ခွဲလောက်ဆင်တော့ရောက်တင်တာပေါ့နော်ဒါပေမဲ့သူတို့ကမရဘူးဗျာအားနည်းရဗျာအဲကျွန်တော်တင်မှာမဟုတ်ချဗီယန်နန်အတင်းဆိုလို့ရှိရင်ကျွန်တော်ပြန်ဝင်ဆက်ရနေမှာတနားထိုးနေမှာတနားထိုးနေမှာသူတို့ချ lunch ပေါ့လောက်လာအဲဆိုတော့ကိုယ်တိုင်နိုင်ငံနဲ့မဟုတ်ဗျာသူတို့ရဲ့ဒီသူတို့ရဲ့ဒီ management ဟာအဲဒီ transportation တို့နော်ဒီ hotel နဲ့ပတ်သက်တဲ့ကြားဒီအဲ့လိုဘာဒီဟိုအားအနေအမှန်ပဲကြားရတော့
29ချိန်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲအမတ်တရထုတ်ဝေတဲ့စာအုပ်မှာအင်ဒိုနီးရှားနိုင်ငံရဲ့အလံကိုပြောင်းပြန်မကြည်ရွယ်ပဲပုံလင်းခဲ့တဲ့အပေါ်မလေးရှားနိုင်ငံအနေနဲ့ဒီဖြစ်ရဲ့အတွက်အင်ဒိုနီးရှားအစိုးရကိုတောင်းပန်ခဲ့ရပါတယ်အရှိတောင်အာရှရဲ့ဖွံ့ဖြိုးရေးနိုင်ငံတကာနိုင်ငံဖြစ်တဲ့မလေးရှားနိုင်ငံမှာစီကင်းအားကစားပြိုင်ပွဲကျင်းပနေစဉ်အားကစားသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားရေးမှူးဦးထေးအောင်ကအခုလိုဝေဖန်လိုက်ပါတယ
်ဒါအခုမှကျွန်တော်တို့ဟောဆိုလို့ရှိရင်သူကမဘောလီဘောပေါ့ဗျာဥပမာပြောတာဗာဘောလီဘောဘောလုံးဘောလုံးဝင်တယ်ရောဗလန်ရောအဲ့လန်ရောဘောနဲ့ကောင်အချင်းအစမ်းမောင်းနိုင်နေတယ်ကျွန်တော်တို့အရင်ဝင်ကြီးရလေအစမ်းမောင်းနိုင်နေတယ်ဒိုင်းမန်ဒက်စတမဘလောက်ကြမလဲဒီနေ့ဇီယာပီကွင်းကိုသွားရင်ဘလောက်ကြမလဲဟိုကားတော့ရလို့ကြံဝဲဟိုအချင်းကြီးမရှင်းတယ်လည်းတော့ဒီမဖြစ်အောင်ကျွန်တော်ကစိုးရင်ပြီးတော့ကျွန်တော်ရှိအကုန်လုတ်ကြတာလေအခုကျတော့သူတို့ကတော့ body pass နဲ့လေးနာပြီးတော့မလုတ်တာလို့ပဲကျွန်တော်နေနေလို့ပဲမြင်တယ်ဗျာ
ဒီကနေ့မှာတော့မြန်မာ U20 နဲ့ဘောလုံးအသင်းအနေနဲ့အင်ရှင်မလေးရှားအသင်းကိုအုပ်စု A နောက်ဆုံးပွဲစဉ်အဖြစ်ရှင်နိုင်ကစားရမှာဖြစ်ပါတယ်
ညီမပေးတဲ့တွေ့အနေနဲ့အစဉ်ပြေချောမှုစာလာရောက်အပေးနိုင်ဖို့ညီမပြည်သူတွေအချင်းချင်းအကူအညီတွေစောင့်ရှောက်မှုတွေပေးနေတယ်လို့မလေးရနိုင်ငံမှာရှိတယ်နှလုံးကပရဟိတအတင်းကကိုတက်ကပြောပါတယ်ဗိုလ်လာလီယာကျွန်တော်တို့ဘက်ကရောက်နေရအင်အားနဲ့ကျွန်တော်ဗိုလ်လာလီယာလုပ်နေပါတယ်လက်ရှိရှားလန်းစီရီယံကွင်းကြီးမှာကျွန်တော်ကုသိုလ်ရေလူအင်အားတော်တော်လေးဝင်ပြီးပါပြီကျွန်တော်တို့ဘက်ကမှာရောကျွန်တော
အခုကျင်းပနေတဲ့ဆက်၉ချိန်မြောက်အရှိတအာရှစီးကင်းအားသာပြိုင်ပွဲလက်ရှိစုရသိရရှိမှုအနေထားမှာတော့အင်းရှင်မလေးရှားအသင်းကရွှေ22ခုနဲ့ဥဆောင်နေပြီးဒုတိယအနေနဲ့စင်ကာပူက17ခုတတိယအနေနဲ့အင်ဒိုနီးရှားက9ခုနဲ့မြန်မာက3ခုရရှိထားတာပဲဖြစ်ပါတယ်။အမျိုးသားဘောလုံးပြိုင်ပွဲမှာတော့မြန်မာအသင်းကရွှေတစ်စိတ်စုစကူးနိုင်ဖို့ကိုမြန်မာနိုင်ငံလုံးကပြည်သူတွေမျှော်လင့်နေကြတာပဲဖြစ်ပါတယ်ခင်ဗျာ။
ကိုကောင်ဆိုင်တင်ပြသွားတာပါရှင်။ခုတော့လူသုံးများလာတဲ့ drone ယာဉ်တွေရဲ့အကျိုးအဖြစ်တွေအကြောင်းတင်ပြလိုပါတယ်။ကင်မရာတွေတပ်ဆင်ထားတဲ့အသေးစား drone ယာဉ်တွေကိုလွတ်လပ်ကူကူဝယ်ယူသုံးစွဲနိုင်ပါပြီ။ drone ယာဉ်တွေဟာဆိုရင်သိပ္ပံပညာရှင်တွေရဲတပ်ဖွဲ့ဝင်တွေနဲ့စီးပွားရေးလုပ်ငန်းတွေမှာအများကြီးအသုံးသင့်တယ်ဆိုပေမဲ့လည်းအဖိုးမကြီးတဲ့ drone ယာဉ်တွေကိုတော့လက်နက်အဖြစ်တောင်အသုံးပြုနိုင်နေတာပါ။ drone နည်းပညာနဲ့ကောင်းကျိုးဆိုးမွေတွေအကြောင်းမှကြားခင်းကကျင်းပတဲ့ဓာတုဌာနဆိုင်ရာလုံခြုံရေးထိပ်သီးအစည်းအဝေးဘက်ကနေ PO သတင်းထောက် Elizabeth Lee ပေးပို့တဲ့သတင်းကိုတော့မှအသံစင်ကပြောပြထားပါတယ်။
drone ရဟန်းရင်တွေကိုသုံးရတဲ့ကောင်းကျိုးဆိုးကျိုးရှိပါတယ် drone တွေကိုအလွဲသုံးစားလုံးနိုင်တဲ့အကြောင်းနဲ့ပတ်သက်ပြီးတော့ Houston ရဲစခန်းက Larry Satterwhite ကခုလိုပြောပြပါတယ်
but night is somebody using it to harm people
drone ကိုသုံးပြီးတခြားသူတွေကိုထိခိုက်အောင်လုပ်တာတွေကိုစိုးရင်ရပါတယ်ဒီလိုကိစ္စတွေလည်းတွေးကြရပြီးပါပြီဒီပညာတိုးတက်မှုကအရမ်းမြန်လုံးပါတယ်တိုးတက်လာတဲ့ဤပညာနောက်ကိုအမိလိုက်နေရသလိုဖြစ်နေပါတယ်
Oak Ridge အမျိုးသားတခွဲကန်က Richard Lusk ကလည်းသူ့အတွေ့အကြုံကိုခုလိုပြပြပါတ
ယ်။ cases in the United States and in other places.
Right, the one my drone တွေတုံးပြီးတော့မွေးစေးအယောင်းဝယ်လုပ်တာတွေထောင်ထဲကထောင်သားတွေနဲ့တနက်အယောင်းဝယ်လုပ်တဲ့ဖြစ်ရလိုမျိုးတကယ့်အမှုတွေကိုတွေ့ရပါတယ်။အရှိအလေပိုင်းဒေသတချို့မှာဆိုရင် drone တွေကိုလက်နက်တွေလိုတုံးပြီးတော့လူတွေဘော်ကိုဘုံအသေးစားတွေကျဲတဲ့အထိရှိပါတယ
်။သူစိုးကျူးတွေပားပြောင်နိုင်ဖို့ဂျိုဒူးနဲ့တင်းနီယာပြစနစ် GPS သုံးထားတဲ့ drone တွေရဲ့စက်ပိုင်းဆိုင်ရာကိုပြုပြင်ပြီးတော့ထိမ့်သိမ့်ကာကွယ်နိုင်တဲ့အကြောင်းလဲRichard Lusk ကပြပြပါတ
ယ် essentially
drone တွေဟာ GPS သုံးထားတဲ့စက်ပစ္စည်းတွေဆိုတော့တကယ်ဆိုရင် GPS မှောင်းအောင်လုပ်ပြီး drone လမ်းကြောင်းမှောင်းအောင်ကြားဖြတ်နိုင်မှာပါ EMP လို့ခေါ်တဲ့တရက်စစ်တန်လိုင်းလိုင်းတုံခါမှုဒါမှမဟုတ် radio အတန်လိုင်းတွေကိုသုံးပြီး drone မောင်းတဲ့သူနဲ့ဆက်နေအကြကြားဖြတ်တာဆက်ပြတ်သွားအောင်ကြားဖြတ်တာမျိုးလုပ်နိုင်ပါတယ
်တစ်ဖက်မှာလည်း drone တွေကကောင်းကျိုးများကြီးပေးနိုင်တယ်ဆိုတဲ့အကြောင်းကို Richard Lusk ကဆက်ပြောပြပါတယ်
ဒီနည်းပညာနဲ့မဆိုအကောင်းနဲ့အဆိုးနှစ်ဖက်ရှိကြစမြဲပ
ါဓာတုစိရင်တွေထဲမှာဝန်ထမ်းတွေသွားစစ်ဆေးဖို့ခက်ခဲတဲ့အနေအများတဲ့နေရာတွေမှာဆိုရင်လှည့်လည်စစ်ဆေးဖို့အတွက် drone တွေကိုသုံးကြပါတယ် Houston မြို့နာက Shell Deer Park တန်းစင်တဲ့နေရာမှာပြီးခဲ့တဲ့နှစ်တုန်းက drone တွေကိုသုံးပြီးတော့အပေါ်စီးရရိုက်ထားတဲ့ဓာတ်ပုံတွေကိုသုံးပြီးဓာတုစိရင်ဆိုင်ရာလုံခြုံရေးအစည်းအဝေးမှာကြားခဲ့ပါတယ် Shell Deer Park စိရင်က Gary Shipp ကခုလိုပြောပြပါတယ
် almost 400 foot in the air
ဒီစက်ရုံလိုနေရာမျိုးမှာပေ400လောက်ထိမြင့်တဲ့အဆောက်အုံတွေရှိပါတယ်ဒီအဆောက်အုံတွေကိုလူတက်နိုင်အောင်လုပ်ဖို့ဘယ်လိုမှမဖြစ်နိုင်တော့ drone တွေကိုသုံးပြီးဘာတွေလိုလဲဆိုတာကြည့်ပြီးဆုံးဖြတ်နိုင်ပါတယ
်မိခင်တော်ကစီကံထိန်သိမ်းရင်ဌာနရဲ့အများပြားမှာလဲ drone တွေကိုသုံးပြီးတော့အမြန်လမ်းတွေကိုပေါ်စီးကကြည့်ပြီးမြန်မြန်ရှာဖွေစစ်ဆေးကယ်ဆယ်တာတွေလုပ်နေပါတယ
် see the body heat maybe of a child
ကလေးပြောင်းရှားတဲ့အခါမှာပုံမှန်လမ်းဖြတ်သူတွေသတိမထားလိုက်နိုင်ပေမဲ့ drone ကခန္ဓာကိုယ်အပူချိန်ကိုခြေရာခံပြီးရှာနိုင်တဲ့အမှုတွေကိုကဘာတဝမ်းမှာတွေ့နိုင်ကြပါတယ်။မိပညာကဆက်ပြီးတော့တရှိန်တို့တိုးတက်နေပါတယ်။ညအမောင်ထဲမှာရိုက်နေတဲ့အာယုန်ကန်ဆန်စာ၊မိသိန်းတက်ငွေတိုင်းတာဆက်အပြင်ဓာတ်မှန်ရောင်ကြီး X-ray နဲ့ဖောက်ထွင်းမြင်နိုင်တဲ့ကိရိယာတွေကို drone တွေပေါ်မှာတက်ဆင်နိုင်ပါတယ်။ပဇင်းလောက်ထိသိနေတဲ့ drone တွေကိုလည်းတီထွင်ဖို့လေ့လာသူတွေစူးစမ်းနေကြပါတယ်။ကာကွယ်ရေးဦးစီးဌာနနဲ့အစိုးရလေ့လာရေးအဖွဲ့တို့ပူးပေါင်းပြီးတော့ပိုးကောင်ငယ်လောက်ရှိတဲ့ drone တွေကိုတီထွင်ဖို့စူးစမ်းနေကြတာဖြစ်ပြီးအမှတ်တမှတ်ဆိုရင်တကယ်ပိုးကောင်လို့ထင်နိုင်တဲ့ drone တွေကိုတီထွင်ဖို့စီစဉ်နေကြတာပါ
။ drone တွေကိုအလွယ်သုံးစားမလုပ်နိုင်အောင်ကာကွယ်ရေးနည်းလမ်းတွေကိုဆက်ပြီးတော့တီထွင်ပြီးတော့ drone ရဲ့အကျိုးရှိမှုကိုဆက်သုံးပြနိုင်ဖို့လေ့လာသူတွေကစူးစမ်းနေကြပါတယ်ရှင်။
drone ယာဉ်တွေရဲ့ကောင်းကျိုးဆိုးပြစ်တွေအကြောင်းမှအတန်းစင်ကတင်ပြသွားတာပါ PO မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအတန်း TVP ကနေလည်းဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင
် PO မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ23ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2530နဲ့51တို့ကနေည10:00အထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးတက်တိုင်အောင်သတင်းလောအစီအစဉ်နဲ့သူယုံကြည်ရအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြမှာပါ။ဒါအပြင်ဒီကနေ့ညမှာနောက်ထပ်နားဆင်ရမယ့်အစီအစဉ်တစ်ခုမှကြားဖို့ရှိတာကတော့
The market's moved on. Samsung is now number one in unit shipments. Apple is number one in profitability. And Huawei is a very...
ဒီကွက်ထဲထိုးဖောက်ဝင်ရောက်ဖို့ကြိုးစားလာနေတဲ့ Nokia 8 phone အကြောင်းဘလော့ဂါတွေပြောသမျှအစီအစဉ်မှာအပြည့်အစုံကြားကြမှာပါ။အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုကရေးဦးစီးဌာန FDA ကလာမယ့် 2018 ခုနှစ်ဇန်နဝါရီလကစပြီးတော့တရားမဝင်ဆေးဝါးရောင်းချသူတွေကိုထိရောက်စွာအရေးယူသွားဖို့စီစဉ်နေကြောင်း FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွတ်ကပြောပါရယ်။အိမ်သုံးဆေးဝါးတွေအပြင်အများပြည်သူအတွက်အသက်အန္တရာယ်ဖြစ်စေမယ့်အစားအသောက်တွေရောင်းချနိုင်မှုအပေါ် FDA ကဥပဒေလမ်းကြောင်းကနေအရေးယူဆောင်ရွက်နေတဲ့အစီအစဉ်တွေအကြောင်းဒေါက်တာတန်ထွတ်ကိုဆက်သွယ်မေးမြန်းပြီးတော့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်နဲ့ကိုစောဝင်းလိုင်ကတင်ပြပေးထားပါရယ်ရှင်။
မနက်ကတွင်းကစေဝါရောင်းချတဲ့ဆန်ဒီမှာသူရရဲ့ခွင့်ပြုချက်မရဘဲတင်ရောက်နေတဲ့တရားမဝင်စေဝါတွေအများအပြားရှိနေပြီးတချို့လူသုံးများတဲ့စေဝါတွေထဲမှာအများပြည်သူကိုအန္တရာယ်ဖြစ်စေတဲ့အတုတွေပါနေတာကြောင့် FDA မြန်မာနိုင်ငံအစားအသောက်နဲ့စေဝါကုကရေးဦးစီးဌာနကဒီကိစ္စကိုစနစ်တကျအစဉ်စဉ်ပညာပေးအရေးယူဆောင်ရွက်ဖို့စီစဉ်လာနေတာဖြစ်ပါတယ်။မကြာသေးခင်ကာလတွေအတွင်းဝန်ထမ်းအင်အားတိုးချက်ခံထားနိုင်တာကြောင့် FDA အနေနဲ့အခုလိုလုပ်ငန်းတွေကိုတိုးချဲ့လှုပ်ဆောင်လာနိုင်တာဖြစ်တယ်လို့ FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွက်ကပြောပါတယ
်2015ဆက်ပြီးတော့ကျွန်တော်တို့အရှိန်မြင့်ပြီးတော့မှဒီကိစ္စတွေကိုအရေးယူလာခဲ့တာပေါ့ဆရာရေဆိုတော့ကျွန်တော်တို့ဒီတစ်နှစ်တည်းတစ်နှစ်ပို့ပြီးတော့ကျွန်တော်တို့မှာအင်အားလေးရရှိလာတယ်ဆရာငကိုတော့ကျွန်တော်တခါတင်ပြခဲ့သလိုလူလေး400လောက်ရှိတာပေါ့ဆရာရေအခုတော့1000လောက်ရှိတာပါပေါ့ကျွန်တော်တို့ခရယုံမရလည်းပဲအရင်တော့မရှိဘူးဗျကျွန်တော်တိုင်းယုံလောက်ကလေးပဲလူလေး9ယောက်ရှိရော9ယောက်နဲ့ရှိတာပေါ့ဗျာအဲ့ဒီကနေပြီးတော့ခရယုံ28ခုလည်းကျွန်တော်ကဖွင့်နိုင်ခဲ့တယ်ဆိုတော့လူရှိလာပြီးယုံရှိလာပြီးဆိုတော့ကျွန်တော်တို့ဒီကြီးကြပ်ကုတ်ခဲ့တာတွေကိုတို့လုလာတဲ့သဘောပဲပေါ့ဗျာ
မြန်မာနိုင်ငံအနှံ့ပြားမြို့တိုင်းနယ်တိုင်းမှာဖွင့်လှစ်ရောင်းချနေကြတဲ့စေဝါဆိုင်အတော်များများဟာတရားဝင်မပုံတင်ထားခြင်းမရှိဘူးလို့လည်းဒေါက်တာတန်းထွတ်ကပြောပါတယ
်စေဝါအန္တရာယ်ကကျွန်တော်တို့ဒီကပြည်သူများအထူးသဖြင့်တော့ကြီးရွာပြည်သူများပေါ့ဗျာသူတို့မှလည်းအန္တရာယ်များတယ်ဆရာတကယ်တော့ဒါတွေကိုတကယ်လုံနေတာကမြို့ပေါ်လူတွေကလုံနေပြီးတော့မှတောရွာတွေကိုပစ္စည်းလုလုထားပေါ့ဆရာရေတော်မယ်ဆိုရင်လေသူရဲ့ supply chain ကအဲ့တော့ကျွန်တော်တို့ကအခုအင်အားလေးရှိလာပြီးဆိုတဲ့အခါကျတော့ခြေစက်လက်စက်ခက်မြန်းများလုတဲ့အခါမှာကျွန်တော်အမှန်တိုင်းဝင်ခံမယ်ဆရာဒါတွေကရှက်ဆရာမလို့ဟိုအမှန်နေပြောတာအကောင်းဆုံးပါပဲဆရာအဲ့ဒီစီစဉ်တစ်ဆိုင်ကြွားကြည့်မှတ်ပုံတင်မပုံတင်မရှိတဲ့ဆေးကိုမရောင်းတဲ့ဆိုင်လို့မရှိတော့ပဲဆရာတော်တော်များများဒီမှတ်ပုံတင်မဲ့ဆေးကိုသူရောင်းနေဆရာဒါတော်တော်များများကြည့်ကျွန်တော်ဒါနေရာတိုင်းမှာကျွန်တော်ဝန်ခံနေဆရာရှက်ဆရာလည်းမဟုတ်ဒါ real situation ပဲနောက်တစ်ခါကျွန်တော်တို့ဒီဂျောင်းဘလောက်မှာရှိတဲ့ဒီဆေးဆေးကပ်ပြီးသေးတွေတွားချင်အဲ့ဒီမှာဆက်ဆေးရ ready ပဲဆရာသူတို့ကဒီဟိုတွက်သူ customer နဲ့ buyer နဲ့ seller နဲ့အဆင်ပြေနေတာပေါ့ဆရာရေဒီသဘောပါခင်ဗျ
ဒီစေဆိုင်အသီးသီးမှာယောဂအမျိုးမျိုးအတွက်ကိုယ်သဘောနဲ့ကိုယ်ဆေးတွေကိုပေါင်းဆက်ပြီးရောင်းချနေတဲ့ဆက်ဆေးတွေဟာအများပြည်သူအတွက်ကြီးမားတဲ့အန္တရာယ်ရှိနေတာကြောင့်လမ်းစင်းမဲ့ရောင်းချတဲ့စေဆိုင်တို့ကိုတရားစွဲတဲ့အထိလှုပ်ဆောင်လာနေပြီဖြစ်ပါတယ
်ဆိုတော့ကျွန်တော်အဲ့ဒါတွေကိုတွေ့တော့တရားဝင်လည်းကျွန်တော်လမ်းကြောင်းလေးတင်ပြတယ်ဆက်ဆေးရဲ့အန္တရာယ်တွေလည်းပဲကျွန်တော်ပြောတယ်မှတ်ပုံတင်မဲ့ဆေးတွေရဲ့မှတ်ပုံတင်မဲ့ဆိုတာ unregistered meat and screen ပါပဲ unscreen meat and seed ပါပဲဒါလေးကျွန်တော်ရှင်းပြပြီးတော့ဟိုခပ်ပြီးမင်းကြီးကျွန်တော်လိုက်ပိုက်စစ်တိုက်ဖမ်းနေစီးတဲ့ပေါ်ဆရာရေကျွန်တော်ဒီနေ့မှာတရားစွဲထားတဲ့အမှုက25မှုဖြစ်သွားပြီခင်ဗျဂျွန်လကုန်အထိ25မှုဆိုတော့ဆရာမနေပါဘူးအဲ့ဒီထက်က ကတိမြင့်ဖြစ်သွားတဲ့ကိစ္စတခုတော့တက်ကုန်းဝန်ကိစ္စပါတက်ကုန်းဝန်စီတန်ရကျွန်တော်တို့အန်ရီဂျစ်စာရောင်းတဲ့အပြင်3B ခံရကျထိုးထားတဲ့အပြင်ထင်းချုပ်ဆေးဥပါတို့ကရောင်းတာပေါ့ဆရာရေတင်းချုပ်ဆေးရောင်းတော့ကျွန်တော်အဲ့ဒါနဲ့တေးချတရားစွဲဆိုလို့တော့အခုဒီပုဂ္ဂိုလ်အာဏာပိုင်အဖွဲ့တခါကြဥပဒေပြတ်တော်သားများတဲ့တတိယကျအရေးကြီးတော့တွေ့ရပါတယ်ဒီရုံးထုတ်တာအစကျွန်တော်တို့ဒီ ပြမှာလဲစေဝအတုတွေအကြောင်းအများပြည်သူကိုအသိပေးတဲ့ဆွေးနွေးဟောပြောပွဲတွေကိုစတင်လုပ်ဆောင်နေပြီဖြစ်ကြောင်းလဲဒေါက်တာတန်းထွတ်ကပြောပါတယ်ကျွန်တော်တို့ဒီရန်ကုန်မှာစေဝအတုရဲ့ပြပွဲတစ်ခုကျွန်တော်လုပ်ပါတယ်ဆရာကျွန်တော်လည်း29 30တင်မှာအင်ဗိုက်မှာကျွန်တော်လုပ်ပါတယ်တူကတော့ဟိုကောင်းစင်ကြီးကတော့စေဝအတုဆမ်နီစေဝမြာဒီအန်ဒီရဲ့ကာကွယ်တပ်စီနောက်တစ်ခါအန်ဒီရဲ့ရှော့ချာ ဆိုတော့ကျွန်တော်တင်ပြတဲ့ဆမ်မီနဲ့ဆေးဝါးအတူများအန္တရာယ်ရှော့ချရေးနဲ့တိုက်ဖြည်းရေးဝါ့ခ်ရှော့တခုကျွန်တော်လုပ်ပါတယ်။ကျွန်တော်ဤပလေးစ်မှာလုပ်ပါတယ်။အဲ့ဒီမှာကျွန်တော်တို့ရဲ့ဆောင်ရွက်ချက်ဒီကျွန်တော်ရည်ရွယ်ချက်ဒီကျွန်တော်တင်ပြပါတယ်။အဲ့မှာအားရစရာကောင်းတာရန်ကုန်တိုင်းဝန်ကြီးချုပ်ကနေပြီးတော့မှလက်ထောက်ဆက်ရှင်မှာသူ့ရဲ့ရန်ကုန်တိုင်းဧရိယာအတွင ဒီနေရာကိစ္စတွေကိုအရေးယူရအောင်လည်းပဲယခုလည်းအရေးယူနေတယ်နောက်မှလည်းဆက်ပြီးတော့အချိန်ဦးမြင့်အရေးယူမယ်ဆိုတဲ့အကြောင်းတို့တရားဝင်ပြောနေခဲ့တာပြောတော့ကျွန်တော်တို့ကလွန်အားရတာပေါ့ဗျာရန်ကုန်ကကျွန်တော်တို့တိုင်းမှာအချက်ချပဲဗျာဒီစေဝါရီစတာရီဟာတာရီထုတ်လုပ်တာတွေချမ်းကျူတာတွေတင်သွင်းတာတွေရောင်းချတာအချက်ချပဲဗျာဒါစီဝါရီဆိုရန်ကုန်ကအချက်ချပဲဆိုတော့ကြောင်ရန်တိုင်းဒေသအာဏာပိုင် တရားမဝင်ဆေးဝါးအတူများရောင်းချနေမှုပါပြောက်ရေးအတွက်တနင်္ဂနွေနေ့တိုင်းတာနဲ့မဟာဗျူဟာချပြီးရေးရှည်စီမံကိန်းနဲ့လှုပ်ဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ်။ကျွန်တော်ရွေးချက်ကလည်းပဲဒီဒါမဲ့ဒီမှာနိုဗင်ဘာစက်တင်ဘာအကုန်နိုဗင်ဘာမှာဒီ National level ပေါ့ဝါချော့အကြီးကျယ်နေပြီးတော့မှလုပ်ဖို့ရှိပါတယ်အဲ့ဒါဘာလဲဆိုတော့ National Drug Safety Policy and Strategy ပေါ့ဒါကျွန်တော်ဆွဲပါမယ်ဟိုနဂိုရှီတဲ့ဟာတွေမရှိဘူးရှိပါတယ်ဆရာဒါပေမဲ့စနစ်အများကြီးမကျဘူး ဒုတိယတော့ကျွန်တော်ကအလင်မိတ်ပေါ့ဖယ်ရှားမှာပေါ့တတိယအဆင့်တော့အရာတကစ်ပေါ့ပြအောင်ကိုကျွန်တော်တို့ကြိုးစားမှာဖြစ်ပါတယ်ဒါတာဂက်ကိုပေါ့ဆရာဘယ်လောက်တိုက်ကြသည်လုံနိုင်မယ်ဆိုတော့ကျွန်တော်တို့လက်တွေ့အွန်ဂရောင်းကြာနေကျွန်တော်တို့ကြိုးပမ်းအထောက်မှုဒီဒေသအနာဗင်များရဲ့ပံ့ပိုးမှုခမ်းနားဆိုင်များရဲ့ပူးပေါင်းမှုပြည်သူလူထုရဲ့ပါဝင်မှုပေါ့မူတည်မယ်လို့ကျွန်တော်သုံးသပ်ပ
Narashi Yogari T, Lambe Siwa Zainigo, Miku Ata Nijara Jao, DC Zainigo Pepita, Tiamwe Yang Chare Siwa Rigo, Tense Pitari, Lukemesuye, Pitu Rebe Dukayo Jama, Pipare, Shedrin Bamaro, Eddie Sidi Niama, Amyabi Dugo, Matiga Side, Simane Siwa Rine, Asato Yang Chane, Asuya Baga Balu Season Tadale Surago, A Pine Epine, Select in Jabi Doma Pipare.
ကိုယ်စားဝန်လိုက်အစီအစဉ်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနေ့ဖြန်အင်္ဂါနေ့ည9:00ရေးထားတဲ့လိုင်းအစီအစဉ်မှာဖတ်အကြောင်းတွေဆွေးနွေးကြမယ်ဆိုတာနားဆင်ကြရအောင်ပါရှင်
ညီမလူလေးတမိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အအုံပြန်လည်ဆောက်လုပ်ရေးဟာလူလူကရွေးချယ်တဲ့အနေကြီးအစိုးရလက်ထက်မှာပိုပြီးတော့ကျေလောင်လာပါတယ်ဖြစ်စည်းခံရတဲ့တက္ကသအဆောက်အအုံမြင်းနေရာမှာသမဂ္ဂအဆောက်အအုံဆောက်လုပ်ဖို့အတွက်ရောင်းတိုင်းအစိုးရကကြိုးပမ်းခဲ့တဲ့ပုံမှာဝေဖန်မှုတွေကြီးကြပ်ပေါ်ထွက်ခဲ့ပြီးတော့အခုတော့ဒီသမဂ္ဂမြင်းနေရာကိစ္စကိုသမဂ္ဂမျိုးဆက်တွေက
Lame Ingani Nyabai, Daddy Lai Sizama, Sunibu Season Tower, Pawan Sunni Mimaluduri, View Ego Kuet Telephone Namadri, Jodian People Thomas Swing, Daddy Lai Season Little Dead Chima, View Ega Koyuma Pipare, Damamho Kuya Mie, Kuya Migunigu, Sane Pisi, Tan Fine Pisi, Jodian People Talu Le Yaware, View Mimawe, Phone Namaga, T. Nitonya Nit, Don Shin Nit, Nanganga Lee Pipare, Email Sagaro, Burmese at VOA News.com Pipare. Pawan Sunni Mimian Yamet Russian Gu Juju Arika.
VOA America at Daniel Daily Night, Sisingo, Inganes and Injava, Sisinuma, the Bagona, Jane Tolin, Benny Japi Pare, Manapia, Inganina, Gona, Daily Night, Sisema, Pawan Sunni Jabu, Tapio, Pico, Varashin, Akuro, the Nimba Singanat, Kupide, Blogari, Piotmia, Sisinia, Leva. Lakain phone secret ma the chinga lomo nea unan kere, Nokia ga, leshi, smartphone secret hema, Dale Topa na mojuza nevare. Phone the Pesalonga camera in it, the Jaina Yakunaime, body feature up ye, Tonya Chelsea degree palega, Athanugova, Payunaime, Nipinya, Tetri Pawine, Nokia Ego, Septim Malatema, Satin Yang Charomava. Android, Senetong, Nokia Etema Pare, Swiss Amuriga, Leshi, Taitan Yonid, smartphone ego, Jolua Namavala, Masumya Monga, Blockari Piotanya, Sijima, Timpia, Pita Varishi.
ကိုရ96ပြည့်နှစ်နောက်မိုက်လောက်ကစလို့ကမ္ဘာလက်ကင်ဖုန်ဈေးကွက်မှာစတန်နှစ်ကျော်လွှမ်းမိုးနေရယူထားခဲ့တဲ့နော်ကီယာကစမတ်ဖုန်းဈေးကွက်မှာပြန်လည်ထိုးပေါက်နိုင်ဖို့နည်းပညာသစ်တွေနဲ့ဖုန်းသစ်ကိုမိတ်ဆက်ပွဲထုတ်ခဲ့ပါတယ်။နော်ကီယာ8
By all aspects, you can say that it's one of the most powerful Android smartphones which is out there in the market.
လက်ရှိဈေးကွက်ထဲမှာရှိနေတဲ့အကောင်းဆုံးစမတ်ဖုန်းတွေကအစွမ်းအထက်ဆုံးAndroid smartphone တစ်ခုလို့အဖက်ဖက်ကပြောနိုင်ပါတယ်။နောက်ပြီးတော့Nokia design layer ဆစ်ဆစ်လှပ်ပတည်သလိုလက်ထဲမှာကင်မရာလည်းသိပ်အစဉ်ပြေးပါတယ်။လက်ရှိစမတ်ဖုန်းဈေးကွက်ထဲမှာမရှိသေးတဲ့တီထွင်မှုသစ်တွေနဲ့ဒီဖုန်းထဲမှာပါပါတဲ့Android
smartphone ပုံစံမျိုးတွေနဲ့သိပ်မကွာလှတဲ့Nokia Phone screen ပေါ် မှာ နှစ် ဖက် လုံး က ပုံ တွေ တချမ်းစီ ပေါ် နေ ပါတယ် ဖုန်း ရဲ့ အရှေ့ ဘက် မှာ တက် ထားတဲ့ ကင်မရာ ရော အနောက် မှာ တက် ထားတဲ့ ကင်မရာ ရော က ဂျာမနီ နိုင်ငံ က ကမ္ဘာ ကျော် ကောင်း size company ထုတ် 30 megapixel camera တွေ ဖြစ် ပါတယ်
I think the past 5 years the world has been full of selfies people sharing great moments with their loved ones
လူငယ်တွေ 9 နှစ် အတွင်း ကမ္ဘာ လုံး မှာ လူတွေ ဟာ ကိုယ့် အတွက် ထူး ခြား တဲ့ အဖြစ်အပျက် တွေ ကို selfie ဓာတ်ပုံ တွေ ရိုက် ပြီး chicken သူ တွေ နဲ့ မျှဝေ နေ ကြ ပါတယ် ဘာ ဖြစ် နေ တယ် လဲ ဆို တာ ကို video တွေ ရိုက် ပြီး တော့ မျှဝေ ကြ ပါတယ် အဲ့လို ရိုက် ကြ တဲ့ အခါ ဖြစ် နေ တဲ့ အခြေအနေ တွေ တစ် ဖက် ကို ပဲ မြင်ရ ပြီး နောက် တစ် ဖက် ကို မ တွေ့ နိုင် ကြ ပါဘူး Nokia 8 နဲ့ ကြ ရင် တော့ အခြေအနေ နှစ် ဖက် လုံး ကို ရိုက် ပြ နိုင် ပါ ပါ တစ် ဖက် မှာ ဖြစ် နေ တာ ကို ပြ နိုင် တယ် လို့ ဖုန်း ကင် ထား သူ ဘက် က အခြေအနေ ကို လည်း တပြိုင် တည်း ပြ နိုင် ပါတယ်
Finland နိုင်ငံ က Nokia လက်ကင် phone တွေ ဟာ တချင် ကတော့ ပြိုင်သူ မရှိ ဈေးကွက် မှာ ထိတ်တန်း နေရ ယူ ထား ပါ ဒါပေမဲ့ Apple နဲ့ Samsung တို့က smartphone တွေ ထုတ် ခဲ့ ပြီးတဲ့ နောက် မှာ တော့ Nokia phone တွေ နောက် ကျ ကျန် ခဲ့ ပါတယ် 2014 ခုနှစ် က Nokia ရဲ့ phone လုပ်ငန်း ကို Microsoft က ဝယ် ယူ ပြီး smartphone တွေ ထုတ် ခဲ့ ပေမဲ့ မ အောင် မြင် ခဲ့ ပါ ဘူး 2016 မှာ Microsoft က Nokia phone လုပ်ငန်း ကို HMD Global ကို ပြန် ရောင်း ခဲ့ တာ ပါ လက်ရှိ smartphone ဈေးကွက် မှာ ထိတ်တန်း ရောက် နေ တဲ့ phone တွေ နဲ့ အပြန် ဖြစ် အောင် Nokia phone တွေ အတော် စူးစမ်း ရမယ် လို့ စီးပွားရေး company တွေ နဲ့ ပတ်သက် လို့ လေးလ သုံးသပ် နေ တဲ့ IHS Market က အကြီးအကဲ ညွှန်ကြားရေးမှု Ian Falk က သုံးသပ် ပါတယ်
The market's moved on. Samsung is now number one in unit shipments. Apple is number one in profitability. And Huawei is a very strong number three.
ဈေးကွက်က အမြဲ ပြောင်း နေ တာ ပါ လက်ရှိ မှာ Samsung က phone အလုံး ရေ အကြောင်း အများ ဆုံး နံပါတ် 1 နေရာ မှာ ရှိ ပါတယ် Apple က တော့ အမြတ်ဆုံးအရာဆုံးနံပါတ် 1 နေရာမှာရှိပါတယ်။ Huawei ကလည်းနံပါတ် 3 နေရာနဲ့တော်တော်လေးအခြေအနေကောင်းနေပြီး တစ်ချိန်မှာ Samsung ကိုကျော်ပြီးနံပါတ်1နေရာရဖို့မှန်းထားတာပါဒီဈေးကွက်ကတိတ်ကိုအကျိတ်နဲ့ပြိုင်ဆိုင်ရတဲ့ဈေးကွက်မျိုးဖြစ်ပါတယ် Nokia ဖုန်းထုတ်နေတဲ့ HMD လို့ကုမ္ပဏီအသစ်မျိုးအတွက်တော်တော်ကိုစူးစမ်းရပါလိမ့်မယ် Nokia ဖုန်းတွေအကြောင်းစားသုံးသူတွေပြန်သိလာကြအောင်လုပ်ရပါမယ်ဖုန်းလိုင်းဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေလက်လီဖြန့်ချီသူတွေနဲ့ဆက်ဆံရေးပြန်တည်ဆောက်ရမယ် Nokia smartphone ရဲ့လူပြောများလာအောင်အချိန်ပြန်ရလာအောင်လုပ်ရပါလိမ့်မယ်တော်တော်မလွယ်တဲ့စိန်ခေါ်မှုတွေအများကြီးပါ
CCS Insight ကအကြီးအကဲသုတေသီ Bandwidth ကတော့ Nokia 8ဟာအမြတ်ဆုံးရနိုင်မဲ့ဈေးကြီးတန်းဝင် smartphone လောကထဲကိုပထမဆုံးဝင်လာတဲ့ Nokia ဖုန်းဖြစ်တာမို့ကုမ္ပဏီအတွက်အသိအရေးကြီးတယ်လို့သုံးသပ်ပါတယ်1996ခုနှစ်မှာကမ္ဘာပထမဆုံး smartphone ကိုထုတ်ခဲ့တဲ့ Nokia ကုမ္ပဏီအနေနဲ့တစ်ချိန်ကအောင်မြင်ခဲ့တဲ့ Nokia ဆိုတဲ့အမှတ်တံဆိပ်ကြောင့် Apple နဲ့ Samsung ကိုရှင်ပြိုင်ဖို့ကြိုးစားနေကြတဲ့ HTC, Huawei, LG နဲ့ Sony ဖုန်းတွေကြားမှာ Nokia ဖုန်းတွေတပန်းပူတာမယ်လို့ HMD Global အနေနဲ့မျှော်လင့်နိုင်တဲ့အကြောင်း Bandwidth ရဲ့သုံးသပ်ချက်ကို Guardian သတင်းစာကြီးထဲမှာဖော်ပြထားပါတယ်။ Smartphone တွေအတွက်အရေးကြီးတဲ့ကင်မရာပိုင်းမှာ Nokia ကနာမည်ကောင်းရှိခဲ့တဲ့အပြင် Germany က Zeiss Company နဲ့ပူးပေါင်းခဲ့တာကအသာချက်ဖြစ်နိုင်ပါသလား
? At the moment,Imaging and cameras are one of the ways that differentiate.
Namaji smartphone နဲ့အပေါ်သား smartphone တွေကိုခွဲခြားနိုင်မဲ့အချက်တွေထဲမှာရုပ်ပုံပေါ်လာတဲ့ကင်မရာတွေကိုကြည့်ပြီးတော့လဲခွဲခြားနိုင်ပါတယ်။ကင်မရာနည်းပညာနဲ့ရုပ်ပုံပိုင်းမှာ Nokia ကတော့တိတ်ကောင်းတဲ့သမိုင်းရှိခဲ့ပါတယ်
။ Nokia အမှတ်တံဆိပ်ဖုန်းတွေထုတ်ဖို့2016ခုနှစ်ကမှစတင်လုပ်ငန်းလည်ပတ်ခဲ့တဲ့ HMD Global Company က2019 February လကပဲဒေါ်လာ110ဝန်းကျင်လောက်နဲ့ရောင်းမဲ့ Nokia 3နဲ့ Nokia 5တံပိုးနဲ့ smartphone နှစ်မျိုးအပြင်တစ်ချိန်ကလူသုံးများခဲ့တဲ့ Nokia 3310ဖုန်းပုံစံမျိုးအသစ်ထုတ်မယ်လို့ကြေညာခဲ့ပါသေးတယ်။ Nokia ဖုန်းတွေဟာတစ်ချိန်ကသိပ်အောင်မြင်ခဲ့ပြီးကမ္ဘာအယောင်ရဆုံးလက်ကင်ဖုန်းတွေဖြစ်ခဲ့တာမှန်ပေမဲ့သူတို့ကုမ္ပဏီအနေနဲ့အနာဂတ်အတွက်ပဲအာရုံစိုက်သွားမယ်လို့ HMD Global ရဲ့အဓိကဈေးကွက်မြင့်တင်ရေးတာဝန်ခံ Packer Randall ကတော့ဆိုပါတယ်
။ We want to look forward. We want to have a fresh and modern take.
ကျွန်တော်တို့ကရှေ့ကိုပဲသွားကြပါတယ် Nokia smartphone တွေကိုစမ်းသစ်ရှိပြီးနေတဲ့ဖုန်းမျိုးတွေပဲဖြစ်စေကြပါတယ်အတိတ်မှာလူကြိုက်များအောင်မြင်ခဲ့တဲ့အချက်တချို့ကိုရွေးချယ်ပြီးဖုန်းသုံးသူတွေကိုခင်နဲ့အညီအသက်ဆန်းတွေဖြစ်အောင်ပြောင်းလဲပေးနိုင်ဖို့ကျွန်တော်တို့ကြိုးစားမှာဖြစ်ပါတယ
်စက်တင်ဘာလကျရင် Nokia 8 smartphone တွေကို903ဒေါ်လာဝန်းကျင်လောက်နဲ့ရောင်းမှာဖြစ်ပါတယ်စက်တင်ဘာလရဲ့မှာပဲ Samsung က Galaxy Note 8ကိုထုတ်ဖို့ရှိသလို Apple ကလည်း iPhone အသစ်ကိုမိတ်ဆက်မယ်လို့ခန့်မှန်းရပါတယ်HMD Global ကတော့အပြိုင်အဆိုင်တွေကိုတိတ်အာရုံမဆိုင်ဖဲဖုန်းသုံးသူတွေအတွက်ပိုကောင်းတဲ့ဖုန်းဒီဇိုင်းဖန်တီးနိုင်ရေးကိုပဲအလေးထားတယ်လို့ပြောပါရရှင
် Smartphone ဈေးကွက်ထဲပြန်လည်နေရာယူဖို့ကြိုးစားလာတဲ့ Nokia 8 ဖုန်းအကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြသွားတာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သက်တမ်းရောင်သတင်းလောအစီအစဉ်ရဲ့အလဲပါအနုပညာလောကကသတင်းတူတူထွားတွေကိုမအေးတနာကျော်ကစူးစီးတင်ပြပေးထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်အောင်သတင်းတော်မှာတော့ MTV ကပေးတဲ့တသက်တာအောင်မြင်မှုစုရမယ် Pink ပြီးတော့ Hollywood ရုပ်ရှင်ရိုက်ကွင်းကြီးတွေမှာဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့တစ်ပတ်အတွင်းကမတော်တဆထိခိုက်တိကျရမှုတွေဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်Pop ဆိုတော့ပင်ဟာ2017 Vanguard Award 2019အတွက် Vanguard ဆုအတွက်ရွေးချယ်ခံရပါတယ်။ MTV ကပေးတဲ့ Guitar Video ဖန်တီးမှုမှာတသက်တာအောင်မြင်မှုအတွက်ဂုဏ်ပြုတဲ့ဆုဖြစ်တယ်လို့ American Cable နဲ့ဂျူရုရုပ်သံ Line ဖြစ်တဲ့ MTV ကပြောပါတယ်။သူ့ရဲ့အတန်းရဲ့ဖြောပြေပွဲတွေမှာကောင်းကင်ဘဝကနေကျိုးနဲ့ရွှဲပြီးတော့ဂျွန်းမားအကွက်တွေနဲ့တေးသချင်းတီဆိုဖြောပြေမှုတွေကြောင့်နာမည်ကျော်တဲ့အသက်38နှစ်အရွယ်ပင်ကိုသူ့ရဲ့ဂီတသက်တမ်း18နှစ်တကာလအတွင်းမှာသူ့လုပ်ခဲ့တဲ့ပရာဟိတလုပ်ငန်းတွေပြီးတော့ဂီတခစ်ပေါ်ရည်စည်းနဲ့ဖက်ရှင်အပေါ်မှာရိုက်ခတ်မှုတွေကြောင့်အခုလိုမျိုးတသက်တာအောင်မြင်မှုစုချီးမြှင့်တာဖြစ်တယ်လို့ MTV ကိုထုတ်လွှင့်တဲ့ Viacom ကုမ္ပဏီကကြေညာချက်မှာပြောထားပါတယ်လူကြိုက်များတဲ့ Don't Let Me Get Me ဆိုတဲ့တချင်းကိုတည်ဆိုတဲ့ပင်ဟာတက်ကရစ်2000မှာဂီတလောကမှာစပြီးတော့အခြေချကလေးကဆိုရင်အခုထိ Studio Day တပြား6ချက်
ထုတ်ခဲ့ပြီးဖြစ်ပါတယ်။ Grammy ဂီတားဆု3ဆုနဲ့ MTV Video ဂီတားဆု6ဆုလည်းရထားပေးပါပြီ။သူကကဘာတလွားကလေးငယ်တွေအာဟာရပြည့်ဝရေးအတွက် UNICEF ကုလသမဂ္ဂကလေးများရေမုံွေအဖွဲ့ရဲ့ချစ်ကြည်ရေးတန်တမန်ဖြစ်ပြီးတော့ဖွံ့ဖြိုးမှုနေကွေကလေးများအရေးကစလို့လူခွင့်ရေးကိစ္စရက်တွေအထိသူတက်တက်ကြွကြွပါဝင်ပါတယ်။ပင်ကအခုရရှိမဲ့ဆုကိုအော်ဂိုလာ29ရက်နေ့မှာ Los Angeles မြို့မှာကျင်းပမယ်။ MTV Video ဂီတားဆုချင်းမြင်ပွဲမှာလက်ခံရမှာဖြစ်ပြီးတော့သူကအဲ့ဒီပွဲမှာသူ့ရဲ့နောက်ဆုံးထွက်တဲ့ What About Us ဆိုတဲ့ဒေသချင်းနဲ့ဖျော်ဖြေမှာဖြစ်ပါတယ်။ Vanguard ဆုကို Rihanna, Kanye West, Beyoncé နဲ့ Michael Jackson တို့လည်းရရှိပူပါတယ်ရှင်။အော်ဂိုလာဆယ်လီယဲနေမှာကနေဒါနိုင်ငံဗန်ကူဗာမြို့လယ်ကောင်က Deadpool အပိုင်းနဲ့ရုပ်ရှင်ကရိုက်ကွင်းတွေမှာမော်တော်ဆိုင်ကယ်တိုက်လို့ Stunt ဆိုင်ကယ်မှာအမျိုးသမီးတဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။သေဆုံးတဲ့အမျိုးသမီးနာမည်ကိုတော့ထုတ်ပြန်တာမရှိပါဘူး။အခင်းဖြစ်တဲ့နေရာမှာမှန်ကွဲစားပြီးအမျိုးသမီးအလောင်းပေါ်မှာပြန်ကျဲကျနေတာတွေ့ရတယ်လို့အနီးအနားကမျက်မြင်သက်တည်တွေကပြောပါတယ်။အနားမှာရှိတဲ့ Starbucks Coffee ဆိုင်တွေကိုသူဝင်အရန်ကျဲတဲ့အတန်ကြီးကြားရပြီးတော့ဆိုင်ကနေပြေးထွက်အမျိုးသမီးတဦးသေနေတာတွေ့ရတယ်လို့ဆိုပါတယ်။ Vancouver မြို့ Waterfront ရပ်ကွက်နာကအခင်းဖြစ်တဲ့နေရာမှာတော့ပြက်ကျူးသွားတဲ့မော်တော်ဆိုင်ကယ်ကိုတွေ့ကြရပါတယ်။ပြည်내အလုပ်ခွင်လုံခြုံရေးဌာနကစုံစမ်းရေးမှုတွေရဲတပ်ဖွဲ့ဝင်တွေကအဖြစ်အပျက်ပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။ Marvel ကာတွန်းဇာတ်လမ်းတွေကိုပြန်ရိုက်တဲ့ရုပ်ရှင်တွေမှာတော့ Super Hero လူစွမ်းကောင် Deadpool ဖြစ်တဲ့ Vancouver ဇာတိမင်းသား Ryan Reynolds ကတရုပ်ဆောင်ထားပါတယ်ရှင်။နောက်ထပ်ရိုက်ခွင်းမှာထိခိုက်ပျက်စီးမှုတွေမှာတော့ဟောလိဝုဒ်အကျော်မော်မင်းသား Tom Cruise က Mission Impossible နံပါတ်6ရုပ်ရှင်ကားအတွက်လန်ဒန်မြို့တော်မှာရိုက်ကူးနေတော့မှာအော်ဂိုလာ73ရင်းနေတင်းငွေနေကအစွန်စားကန်တစ်ခုမှာတရုပ်ဆောင်လိုက်တာဒဏ်ရာရသွားခဲ့ပါတယ်။ TMZ အမှုပညာသတင်း website မှာတော့ Tom Cruise က platform ကနေပြီးအစားအုံတစ်ခုကိုခုံလိုက်တာအကြမတော်ပဲနဲ့ပြုတ်ကျသွားတဲ့ video တွေ့ရပါတယ်။ပြီးတော့သူကထော်ကြောထော်ကြောနဲ့ရုပ်ရှင်အဖွဲ့သားတွေစီလျှောက်သွားတာတွေ့ရပြီးသူ့ကိုခေါ်သွားကြတာတွေ့ရပါတယ်။ဒဏ်ရာနဲ့ပတ်သက်လို့ဗာတင်မှာပြန်လာမရှိပါဘူးရှင်ဒီတက်ရောက်တဲ့နော်အစီအစဉ်ကို radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုံမြင့်တက်ကြမှာတင်းငွေရီမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah, oh yeah, oh yeah, take it on the side and bright red.ဘာသာလွားကချင်ပေါ်စောကြားစရင်းနဲ့အမှုပညာလောကကတည်င်းတူတူထွထွားရီကိုမအေးသနာကျော်ကစူးစီးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့ရန်ကုန်မြို့ကအငိမ့်စားဝန်ထမ်းတယောက်ဖြစ်တဲ့ဒေါ်တော်သားလင်းရဲ့ယုံကြည်ရကိုနားဆင်ကြပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ပြဿနာတွေတွေ့ကြုံရတဲ့အခါလက်တွေ့ကြကြစဉ်းစားဝေဖန်ပြီးအကောင်းဆုံးနည်းနဲ့ဖြေရှင်းနိုင်တယ်လို့ကျွန်မယုံကြည်ပါတယ်။ချစ်ချင်တာဖြစ်နိုင်တာနဲ့ဖြစ်တဲ့နာရီကိုချစ်ချင်နေနေသိရင်ပြေခေါ်ဖို့လည်းလိုပါတယ်။စိတ်ပံပညာရှင်တွေနဲ့ဘူပါရပညာရှင်တွေအနေနဲ့ပြဿနာတစ်ခုကိုပြဿနာတစ်ခုကိုရှင်းကစဉ်းစားတဲ့အခါလက်ရှိအခြေအနေကိုအဖြစ်မနေထဲချင်းစဉ်းစားပြီးတော့မှဖြစ်နိုင်ခြေရှိတဲ့အခြေအနေတွေကိုကြားဖွေကြရတယ်လို့လည်းဖတ်ဖို့မှတ်ဖို့ပါတယ်။ဒီခြေခံသဘောကိုဒီမတို့လက်တတူကလောက်ကန်တဲ့ကိစ္စတွေနဲ့နိုင်ငံတစ်နိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စတွေမှာထည့်ပြီးစဉ်းစားလို့ရတယ်လို့လည်းယူဆပါတယ်။ဥပမာနှစ်ပေါင်း50လောက်အဖက်ဖက်ကချို့ချောင်းကြခဲ့တဲ့နိုင်ငံတစ်ခု fail state တစ်ခုမှာနေကျင်ညာချင်းကြောင်းလဲဖို့စစ်ပွဲတွေရဖို့စစ်ပွားရေးတိုးတက်ဖို့စ ဆိုတဲ့ကိစ္စတွေကိုအစိုးရတစ်ခုတည်းကလက်ဖို့မလွယ်ဘူးမဖြစ်နိုင်ဘူးလို့ဒီမှာရိုးရိုးသားသားယူဆပါတယ်လူတော်တော်များများအနေနဲ့လောင်ရင်ကလုခါကြောင့်ခက်ခဲလေးလို့ဟိုဝေးဆုံးနဲ့အမြင့်ဆုံးကိုပြင်ရင်နဲ့ဆန္ဒပြီးရှင်းနိုင်ပါတယ်ဒါပေမဲ့မပြန်တမ်းမဲ့လောင်ရင်ထဲမှာနေခဲ့ရတဲ့အချိန်တွေအတွက်အားယူဖို့လဲလိုပါတယ် လက်တွေ့ကျန်းသားရမယ်၄ချောင်းအခြေအနေကိုလည်းကြီးကြပ်ဖို့လိုပါတယ်ဒီလိုပါပဲနိုင်ငံတိုးတက်ဖို့အရေးမှာကျမတို့လိုပြည်သူတွေအနေနဲ့အစိုးရကိုပဲအားကိုးနေမဲ့အစားလက်တွေ့ကြကြစဉ်းစားကြပြီးလူတိုင်းလူတိုင်းတကယ်အလုံးလုံးကြားမှာကျမတို့ဖြစ်ချင်တဲ့တိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာမယ်လို့ကျမထင်ပါတယ်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြသတဲ့မိနစ် 30 စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းကို internet ကနေပြီးတော့ဝေဖန်အစံပေးစာတွေပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတယ်။တည်တခြင်းတွေတောင်းလို့ရတယ်ဆိုရင် VOA ရဲ့ email address က burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932386999လေးကိုခေါ်ဆိုနိုင်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အစံ မြန်မာပိုင်း အစီအစဉ်ရန်ကုန်စာတိုက်ကြီးစာလိုက်တက်တာအမှတ်8955မျိုးလို့လိမ်မှုပြီးတော့ရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။
ကိုချန်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါဦး။မလက်ကရေလက်ကြားအနေနဲ့စင်ကာပူနိုင်ငံရဲ့အရှိတ်ဘက်မှာအမေရိကန်ရေတပ်ဖြတ်သိမ်းမှု USS JOS McGinn၏ကုန်သင်းမတုစင်းတို့တိုက်မိခဲ့ပြီးတဲ့နောက်အမေရိကန်ရေတပ်သား10ဦးပျောက်ဆုံးနေပြီး 5ဦးထိခိုက်ဒဏ်ရာရထားတဲ့အကြောင်းထုတ်ပြန်ထားပါတယ်။အမေရိကန်ရေတပ်ဖြတ်သိမ်းမှုနဲ့ Liberia အလန်တင်သင်းမှု Elnick MC ရို ဒေသစံတော်ချိန်မနက်ပိုင်း6:20မိနစ်လောက်မှာတိုက်မိခဲ့တာဖြစ်တယ်လို့အမေရိကန်ရေတပ်အမှတ်ခွန်တပ်ဖွဲ့ကဒီကနေ့တနင်္လာနေ့အစောပိုင်းမှာကြေညာချက်ထုတ်ပြောဆိုထားပါတယ်။အမေရိကန်ရေတပ်ရဲ့ USS JOS McGinn ဖြတ်သိမ်းမှုကပုံမှန်ဆောင်ရွက်နေကြဖြစ်တဲ့စင်ကာပူစစ်ကမ်းကိုစိုက်ကပ်ဖို့ဦးတည်ခုံပေါင်းချိန်မှာအခုလိုတိုက်မိခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ရဲ့မဟာဗျူဟာကိုဒီကနေ့တနင်္လာနေ့ညမင်းကွန်းအတွင်မှာချပြပြောဆိုသွားမှာဖြစ်ပါတယ်။သမ္မတထရန့်ကဝါရှင်တန်မြို့ပြင်ပကဖို့မေယာစစ်အခြေစိုက်စခန်းကနေတနင်္လာနေ့ည9နာရီမှာမင်းကွန်းပြောမှာဖြစ်တယ်လို့အင်ဂျီရိုရဲ့ကြေညာချက်မှာပြောဆိုထားပါတယ်။သမ္မတထရန့်ကအာဖဂန်နိုင်ငံနဲ့ပတ်သက်တဲ့မ
Rasan and Dringa, American, Pirazo, Dringa, Yini Tanguin, Bizarre, Topimu, Alongo, Lame Botuniga, Salu, Setemala, DNA, Yemen, or Moscow, Muro, American, Tayunga, Tokian Tabare, American Tawenda, Yedrago, Russia, Suyapaga, Cantada, Kulup, Silayara, Lule, American Tayunga, Pioso, Tabare,
Trinjin Choco, Matangi, Taka, Piopia, Picarawa, Tina, to a season Tolo Yamuga, go on Pipi, Sabine, Engineer Garo, Vitex, on Yakipare, View American, then Manakin, Nemabada, Sisingo, Nemasano, Chiman. ချောင်းနိုင်ရနေခွန်းနိုင်တီလိုင်းတော်မီတာ30နဲ့40လေးစဲလေးစဲရှင်90နဲ့လိုင်းလာမီတာ1940နဲ့ဖန်ယူနာစင်နိုင်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်ဖီယိုအေကိုအားပေးနာစင်နဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံလောပါ
This program has come to you from the Voice of America, Washington.